Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ1ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ25 40 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါဒီကနေ့မနက်မှာတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုအရင်နှားဆင်ရမှာဖြစ်ပြီးဇိုမီတိုင်းသားခေါင်းဆောင်ဝိုင်းရင်နိုင်ငံရေးသမားပူးကျင်ရှင်တန်ကိုဘင်းနဲ့မနေ့ကကွဲလွန်သွားတဲ့ဒင်းပေးဖို့ကြမှာတော့
ကျွန်တော်ဥက္ကဋ္ဌပူးကျင်ရှင်တန်ဒီနေ့ငါခွဲမှာကလေးနဲ့တွေ့နေမှာဆုံးသွားပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အခါတော့ကြော်တယ်ပြီးတော့သူနဲ့တက်က90လောက်ရှိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာဆောင်ဆုံးသွားတာပါ
အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အခုချိန်အားစလို့ဒီကနေ့မနေ့အတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာရှစ်တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါအဝင်ဒေတာရင်းကိစ္စတွေကိုလာမဲ့သတင်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအတိအမှတ်ပြုရတဲ့စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်မြန်မာစစ်ဗိုလ်ချုပ်တစုရဲ့ဆိုးရွားတဲ့လုပ်ရက်ကြောင့်တော့အာဆီယံကိုအမေရိကန်ကစွန့်ခွာမှာမဟုတ်ဘူးလို့လည်းအဲ့ဒီအရာရှိကပြောပါတယ်စစ်ကောင်စီကိုဆန့်ကျင်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေထိတွေ့ဆက်ဆံမှုရှိကြောင်းလည်းထပ်လောင်းပြောပါတယ်လာမယ့်သတင်းပတ်အတွင်း9ရက်စက်တိုက်အွန်လိုင်းကနေအစည်းအဝေးတက်မဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတခြားနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေရဲ့နှစ်ပတ်လည်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်နဲ့ထိုင်းနိုင်ငံတို့ပါတဲ့မဲခေါင်မြေအောက်ပိုင်းနိုင်ငံများတီးခြားအစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်အရှိတောင်အာရှဒေသအရေးအမေရိကန်ရဲ့ခိုင်မာမှုကိုထင်ထင်ရှားရှားပြသမှုလည်းဖြစ်ပါတယ်လို့အမည်မဖော်တဲ့နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူက Reuters သတင်း Agency ကိုပြောပါတယ်တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကအရှိတောင်အာရှနိုင်ငံတွေကိုလာမဲ့သတင်းပတ်အလဲပိုင်းလောက်မှာCOVID-19 ကာကွယ်ဆေးအလုံးရေ23သန်းလှူဒန်းဖို့ရှိနေတဲ့အထက်ဆင်ရနာတင်ခံရတဲ့မြန်မာနိုင်ငံတော့မပါဝင်ပါဘူးရှင်
။မန္တလေးတိုင်းပသိမ်ကြီးမြို့နယ်နန်းဦးလွင်ရပ်ကွက်မှာမြားရောင်နဲ့ဖျားကြီးဆန္ဒပြတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေနေထိုင်တဲ့နေအိမ်တစ်ခုကိုစစ်ကောင်စီတပ်တွေကစနေနေ့မနက်ပိုင်းမှာပစ်ခတ်ပြီးဝင်ရောက်စီးနှင်မှုအတွင်းဆန္ဒပြလူငယ်တွေကတဦးသေဆုံးပြီး12ဦးအဖမ်းဆီးခံခဲ့ရတယ်လို့မြောင်တောင်တပိတ်စစ်ကြောင်းမှာကိုယ်တိုင်ပါဝင်တဲ့တန်ဃာတော်တပါးက VOE ကိုမိတ်ပါတယ
်ဒီကလေးတွေကအိမ်မှာပဲအေးစစ်နေတဲ့ကလေးတွေကိုပြက်ခတ်ဖမ်းဆီးရအောင်လားကလေးတွေမှာလက်နက်တွေအတူတချောင်းတော့မရှိပါဘူးအစစ်တော်စီရခုနောက်ပိုင်းမှာတော့ဖြစ်နေတာကတော့ဒီတပိတ်ကြောင်းကတွေ့ပြီဆိုရင်ပြက်ခတ်ဖမ်းဆီးတာတွေဖြစ်လို့29ရက်နေ့ကလည်းနှစ်ယောက်တည်တယ်တစ်ယောက်တန်ရာရတယ်ဒီဟာမျိုးတွေဖြစ်လာပြီ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတတိပေးထားပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့6လတာကာလအတွင်းစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်လုပ်ရကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရသား930ထက်မနည်းသေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူထောင်ချီရှိတယ်လို့ကုလအတွင်းမှုချုပ်ယုံကတောက်ကြနေမှာပြောဆိုထားပါတယ်
အိန္ဒိယနဲ့တရုတ်ကြား15လကြာတင်းမာမှုတွေနဲ့ထိတ်တိုက်တွင်းမှုတွေကိုလျှော့ချနိုင်ရေးအတွက်ထောင်နဲ့ချီတဲ့တပ်ဖွဲ့တွေကိုအ мян ဆုတ်ခွာရေးဆွေးနွေးရေးဟာ3လတာကြန့်ကြာခဲ့ပြီးတဲ့နောက်စနေနေ့ကနှစ်ဖက်ထိတ်တန့်တပ်မှုတွေတွေ့ဆုံဆွေးနွေးကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာတော့ပန်ဂွန်ဆိုဒေသကနေတရုတ်နဲ့အိန္ဒိယနှစ်ဖက်စလုံးကရှေ့တန်းတပ်ဖွဲ့တွေနဲ့လက်နက်တွေတက်ဆုတ်ခဲ့ပါတယ် Hot Springs Gora နဲ့ဒမ်ဆန်ဒေတာတို့ကနေတပ်ဖွဲ့တွေရုတ်သိမ်းရေးကိုလက်ရှိဆွေးနွေးနေကြတာဖြစ်ပါတယ်အရှေ့ပိုင်းလက်ဒက်ဒေတာ နေဆက်တရုတ်ဖက်ချံမှာစနေနေ့ကစတင်ဆွေးနွေးတာဖြစ်ကြောင်းအိန္ဒိယစစ်တပ်ပြောခွင့်ရဘိုမူဂျီဆူထီယာခါမိုလီကပြောပေမဲ့ဆွေးနွေးပွဲနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့မပြောပါဘူး။တနင်္ဂနွေနေ့မှာတော့နှစ်ဖက်ကြေညာချက်ထုတ်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကအိန္ဒိယနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတာဂျီကစ္စတန်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းတိုက်တွန်းဆောင်ရွက်ချက်ကြောင့်ဆက်နှစ်ကြိမ်မြောက်တရုတ်နဲ့အိန္ဒိယစစ်တပ်အဆင့်ဆွေးနွေးပွဲဖြစ်လာတာလို့လည်းယူဆရပါတယ်။နှစ်နိုင်ငံကြားထိန်းချုပ်မြင့်တစ်လျှောက်မှာအိန္ဒိယနဲ့တရုတ်နှစ်ဖက်စလုံးကတပ်ဖွဲ့ဝင်တောင်းနဲ့ချီတက်ချထားတာဖြစ်တယ်လို့လက်နက်ကြီးတွေတင့်ကားတွေနဲ့တိုက်လေယာဉ်တွေနဲ့ပါအားဖြည့်ထားတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်သဘုံအနေနဲ့အစိုးရတပ်တွေကြားအဓိကကြတဲ့မျိုးကြီးတချို့မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မြို့တော်လက်စကာဂါမှာလည်းစနေနေ့ကတာလီဘန်တွေရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမျိုးရင်းကနေရာတချို့မှာပြစ်ခတ်မှုတွေဆက်လက်ရှိနေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်ထိခိုက်သေးဆုံးမှုတွေများတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အာဖဂန်အစိုးရတပ်ရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုအတွင်းမြို့ပေါ်ကဆေးရုံတစ်ခုထိမှန်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်တွေကြားမှာပဲတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒေသခံအရသားတွေဘေးလွတ်ရာကိုတင်းရှောင်နေရပါတယ်။လာစကာဂါမြို့အတွင်းမှာတိုက်ပွဲတွေဖြစ်နေကြောင်းအီတလီဆေးကုသရေးပရာဟီတာအဖွဲ့တစ်ခုကအတည်ပြုပြောကြားပြီးသူတို့ဆေးရုံမှာဒဏ်ရာရလူနာတွေနဲ့ပြည်နေတာကြောင့်ဂဒင်းအပိုဆောင်းပြီးကုသနေရကြောင်း Twitter စာမျက်နှာမှာရေးပါတယ်မြို့တော်လာစကာဂါရဲ့နေရာအတော်များများမှာတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့လုံခြုံရေးအရာရှိတွေက VOA ကိုအတည်ပြုပြောပါတယ်ဟမ်မန်ပြည်နယ်ရဲ့နေရာအတော်များများကိုတာလီဘန်တပ်တွေထိန်းချုပ်ထားပြီးအနီးနားကန္ဒဟာပြည်နယ်မှာလည်းအာဖဂန်အစိုးရတပ်နဲ့တာလီဘန်တွေတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားနေပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9633လိုင်းဒိုမီတာ57 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြားလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ် 4,058 ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ် 4,000 အထက်ကိုပထမဆုံးအချိန်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ဩဂုတ်လကုန်ပိုင်းထိမြို့တော်တိုကျိုမှာအရေးပေါ်အခြေအနေသက်တမ်းတိုးခဲ့ပြီးနောက်တစ်နှစ်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်စံချိန်တင်မြင့်တက်လာတာဖြစ်ပါတယ်။အရေးပေါ်အခြေအနေသက်တမ်းတိုးလိုက်တဲ့အထက်မှာတိုကျိုမြို့တော်အနီးကဒေသ၃ခုနဲ့အနောက်ပိုင်းကအိုဆာကာလည်းပါဝင်ပါတယ်။တနိုင်ငံလုံးအတိုင်းအတာအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလည်းစနေနေ့မှာအများဆုံးဖြစ်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ် 12,342 ဦးရှိပြီးအရင်တရက်နဲ့နှိုင်းယှဉ်ရင်15ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့ NHK ဂျပန်သတင်းကဖော်ပြပါတယ်
။ဂျပန်နိုင်ငံတိုကျိုအိုလံပစ်ပြိုင်ပွဲအတွင်းဂျမေကာနိုင်ငံသူပြေးခုံပစ်ချန်ပီယံအယ်လင်းသွန်ဆင်ဟာရာကစနေနေ့ကျင်းပတဲ့အမျိုးသမီးမီတာ100အပြေးပြိုင်ပွဲမှာရွှေတစိမ့်စုစုကူးသွားပါတယ်။အသက်33နှစ်အရွယ်အမေရိကန်နိုင်ငံသူ Florence Griffith Joyner အရင်ကဆိုးမြို့မှာတင်ခဲ့တဲ့စံချိန်ကိုချိုးပြီး10မိနစ်63စက္ကန့်နဲ့ပန်းဝင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတူချင်းစနေနေ့တန်းနက်စပန်ပွဲမှာတော့ဆွစ်ဇာလန်နိုင်ငံသူဗယ်လန်ဒါဘန်ဆစ်ကချက်သမရနိုင်ငံကမာကေတာဘွန်ဒရိုဆိုဗာကို9-2-6-6-3နဲ့အနိုင်ရပြီးဘိုးဆွဲသွားပါတယ်။တခါမီတာ440စင့်လက်ဆင့်ကမ်းပြိုင်ပွဲမှာတော့ပိုလန်အသင်းကရွှေတစ်စိတ်ဒိုမီနီကန်သမရနိုင်ငံကငွေတစ်စိတ်နဲ့အမေရိကန်ကကြေးတစ်စိတ်အသီးသီးရရှိသွားပါတယ်။
ပြင်းထန်နိုင်ငံမှာကျန်းမာရေးဝန်ထမ်းအလုံးကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးရေးနောက်စားတောက်ဆိုင်တွေနဲ့တခြားနေရာတွေကိုဝင်ထွက်ခွင့်အတွက်လူတိုင်းဗိုင်းရပ်ဆိုင်ရာအထူးခွင့်ပြုချက်ရှိရမယ်ဆိုတဲ့ဥပဒေကိုစန့်ကျင်တဲ့အနေနဲ့စနေနေ့မှာလူပေါင်းထောင်ချီလမ်းပေါ်ထွက်ဆန္ဒပြပါတယ်။မြို့တော်ပါရီအပါအဝင်နိုင်ငံတော်ကမြို့တွေအတော်များများပါပါဆန္ဒပြခဲ့ကြပြီးရဲတပ်ဖွဲ့နဲ့လည်းထိတ်တိုက်တွေ့ရုံရင်ဆန်ကပ်ဖြစ်ပါတယ်။ ဗိုင်းရပ်စ်ကူးစက်မှုများလာပြီးဈေးရုံတင်ရတဲ့အခြေအတွက်ကလည်းတိုးလာနေတဲ့အချိန်တည်းမှာပဲဩဂုတ်လ9ရက်နေ့မှာနိုင်ငံတွင်းနေရအများစုအတွက်ခွင့်ပြုချက်လိုအပ်မဲ့ဥပဒေကြမ်းတစ်ခုကိုလွှတ်တော်အမတ်တွေအတည်ပြုခဲ့ကြတာပါ။အ
ိုမန်ပင်လယ်ကွေ့မှာဂျာတာပရင်းနီကတိုက်ခတ်ခံရပြီးတင်မောသား2ဦးသေဆုံးသွားတဲ့ရေနံတင်တင်မောတစ်စင်းကိုစေကမ်းမှာဘေးကင်းလုံခြုံစွာစိုက်ကပ်နိုင်ဖို့အမေရိကန်စစ်တင်မော2စင်းချမ်းရန်စောင့်ရှောက်ပြီးပို့ဆောင်ပေးခဲ့ရတယ်လို့အမေရိကန်ရေတပ်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။လိုင်ဘီးရီးယားမှတ်ပုံတွင်ဂျပန်နိုင်ငံသားတွေပိုင်ဆိုင်တဲ့မာဆာစထရီးရေနံတင်တင်မောကိုတော့အစ္စရေးနိုင်ငံသားတွေကစီမံခန့်ခွဲအုပ်ချုပ်နေတာပါ။မာဆာတင်မောဘေးကင်းလုံခြုံမှုရှိမရှိအမေရိကန်ရေတပ်ဖောက်ခွဲရေးပစ္စည်းကျွမ်းကျင်သူတွေကတင်မောပေါ်တက်စစ်ဆေးခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့အလဲပိုင်းဒေတာကုကယ်ရေးဌာနချုပ်တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းမဲ့ကိစ္စမှာအကူအညီပေးသွားမယ်လို့အမေရိကန်ရေတပ်ကပြောပါတယ်။အစ္စရေးနိုင်ငံကြားရေးဌာနကတော့အီရန်ကအဝေးဒိန်ဒရုန်းနဲ့တိုက်ခိုက်ခဲ့တာလို့တောက်ကြနေမှာဆွဆဲပါတယ်။ဒီဆွဆဲချက်ကိုအီရန်ကငြင်းဆို့ထားပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနေ့ခင်းထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်သင်ကြီးထိုက်နေအတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှပထမဦးဆုံးနားဆင်ရမှာကတော့ကိုဗစ်စီကံမလိုက်နာလို့ထိုင်းကစက်ရုံတစ်ခုပိတ်ခံရတဲ့အကြောင်းကိုပြောပြခြင်းပါတယ်။ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးစက်မှုနှုန်းမြင့်မားနေတဲ့စမိုစခွန်ခရိုင်ကဘန်ပလာမြို့နယ်မှာသက်ဆိုင်ရာအာဏာပိုင်တွေချမှတ်ထားတဲ့ကိုဗစ်စီမင်းစီကံတွေကိုမလိုက်နာလို့ဆိုပြီးအကြီးစားကားတရာစက်ရုံကိုပြည်내အုပ်ချုပ်ရေးမှူးအမိန့်နဲ့စနေနေ့ကပိတ်ပစ်လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာတော့မြန်မာရွှေပြောင်းအလုသမာ3000ကျော်ကူးစက်ခံထားရပါတယ်။ဒီအကြောင်းအနေနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးစက်မှုတော့မြင့်မားလာနေတာကြောင့်ကက်သက်ပိတ်ဆို့မှုတွေလှုပ်ထားတဲ့ပြည်နယ်တွေမှာဆမော်စခွန်ပြည်နယ်လည်းပါဝင်တာပါ။ဒီပြည်နယ်တွေမှာနေ့စဉ်ထောင်ချီပြီးကူးစက်နေချိန်မှာကက်ရောကထိန်းချုပ်ရေးစည်းကမ်းတွေကိုမလိုက်နာတဲ့စစ်ရုံတစ်ခုကိုပိတ်ပစ်လိုက်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်ဝီရဆတ်ဝီချစ်ဆန်စီကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
စစ်ရုံဟာတာဝန်ရှိသူတွေဟာစစ်ရုံထဲမှာကိုဗစ်ရောဂါပိုးကူးစက်နေတဲ့အလို့သမားတွေကိုကင်တွယ်ရမှာချမှတ်ထားတဲ့နေမြေစည်းကမ်းတွေကိုလိုက်နာမှုမရှိပဲအလို့ရုံကနေပတ်ဝန်းကျင်ရက်ွက်တွေကိုပါကူးစက်လာနိုင်တာကြောင့်အခုလိုမျိုးပိတ်ဖို့အမိန့်ပေးခဲ့တာပါဆိုပြီးပြောသွားပါတယ်ဒီရက်ပိုင်းမှာပဲဆမော်စခွန်ပြည်နယ်ထဲမှာကိုဗစ်စစ်ဆေးပြီးတဲ့နောက်အဖြေထွက်ရမှာကူးစက်သူအတည်ပြုလူနာ1000ကျပ်လောက်ရှိနေပြီးကိုဗစ်ကူးစက်သူအများစုကမြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေဖြစ်နေကြပါတယ်ကိုဗစ်တတိယလှိုင်းမှာနေ့စဉ်တောင်းချီပြီးကူးစက်နေတဲ့ထိုင်းနိုင်ငံမှာစနေနေ့မှာတော့စံချိန်တင်ကူးစက်မှုနှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်တောက်ကြနေ့ကတော့ဆမော်စခွန်ပြည်နယ်ထဲမှာမြန်မာတွေအပါအဝင်ထောင်ချီကူးစက်မှုတွေရှိနေသလိုကိုဗစ်တတိယလှိုင်းမှာစုစုပေါင်းမြန်မာလူသား3000ကျော်ကူးစက်ခံခဲ့ရတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကအချက်လက်တွေကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားကြီးရာတာဝန်ခံဦးမင်းဦးကပြောပြပါတယ်
။မင်းရတယ်ဒီမှာထပ်ပြီးတော့တထောင်ကျော်တွေ့ရစာဒီခိုင်းရောပမာလို့ပမာတည်းမြန်မာရှိပြောင်းလို့သမားကြီးရေပေါ့နော်။အရင်ရက်ကလည်းတထောင်ကျော်ပဲအဲ့ဒီမှာလည်းအရင်ရက်ကဒီစမူစာခွန်တဲ့ရပဲအလုံးပေါင်းတထောင်ကျော်တွေ့ရစာရှိပြောင်းလို့သမားတော့ရှိပြောင်းလို့သမားဆိုလို့ရှိရင်အဒီအထူးပြုတော့မြန်မာအများစုတော့အလုံးပေါင်းဆိုလို့ရှိရင်တော့အဒါ5000ကျော်ရှိရမြန်မာနိုင်ငံသားကြီးပဲဟိုယောဂဖြစ်တယ်ဟာလေအလုံးပေါင်းမြန်မာကြီးကအလုံးပေါင်းဆိုလို့ရှိရင်5000ကျော်ရှိတယ်အော်တတိယလိုင်းပုံများတယ်လို့ပြောလို့ရတယ်ဟုတ်တယ်တတိယလိုင်းပုံများတယ်ပြောလို့ရတယ်တတိယလိုင်း3000ကျော်ပြီအများတဲ့နေရာတွေကကျတော့အဲ့ဒီကအာစမူစာခွန်စမူပရာကန်ချုံဘူရီနောက်ပြီးတော့ပထမထားနေအဲ့မှာဆက်အောင်လုပ်အောင်များအောင်တောင်ပိုင်းဆိုလို့ရှင်တော့အဲ့ဒီကျွန်တော်တို့ partner တွေစုံကားတို့ပေါ့
ဟုတ်ကဲ့
ဟုတ်ပေါ်တော့ပြည်တဲ့ဆန္ဒဘူရီဆိုအများကြီးပြတော့3000ကျော်ဒါလည်းအဲ့ဒါကျတော့မြန်မာများတယ်
ထိုင်းနိုင်ငံမှာ73ပြည်နယ်ကိုတော့အနီးရင်းရောင်နဲ့နေတတ်မှတ်ပြီးပိတ်ဆို့ကန့်တတ်မှုတွေလုပ်ထားပါတယ်။အဲ့ဒီထဲက6ပြည်နယ်ကိုတော့ပိတ်ဆို့ကန့်တတ်မှုတွေအပြင်အထူးကြက်မှတ်တဲ့ပြည်နယ်တွေဖြစ်တောက်ကြနေကတတ်မှတ်ခဲ့ပါတယ်။ဒီထဲမှာစမော့စခွန်ပြည်နယ်လည်းပါဝင်လာပါ။ထိုင်းနိုင်ငံမှာနေ့စဉ်ကူးစက်မှုနှုန်းတောင်းကနန်းနဲ့ဖြစ်လာနေပြီးတနိုင်ငံလုံးနှံ့ကူးစက်သူ6သိန်းနီးပါးအထိမြင့်တက်လာနေတယ်လို့ဇူလိုင်လ31ရက်နေ့တနေ့ထဲမှာပဲကူးစက်သူက19000နီးပါးအထိစံချိန်တင်မြင့်တက်လာခဲ့ပါတယ်။သေဆုံးသူကတော့4858ဦးထိရှိလာကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
ကိုဗစ်စီကံနေမလိုက်နာလို့ဆိုပြီးကားတာယာဆက်ယုံတစ်ခုကိုထိုင်းအာနာပိုင်းတွေပိတ်ပစ်ခဲ့တဲ့အခြေအနေကိုမအေးမှပြောပြခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲမလေးရှားကဆန္ဒပြပွဲအကြောင်းကိုလည်းပြောပြခြင်းပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူးမှာရာပေါင်းများစွာသောလူငယ်တွေစနေနေ့ကစုဝေးခဲ့ကြပြီးကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါအပေါ်မှာကင်တွယ်မှုညံဖျင်းတဲ့အတွက်ကြောင့်မို့လို့ဒီမလေးရှားဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်ပေးဖို့ဆိုပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်း AP သတင်းတပုတ်ပေါ်အခြေခံပြီးမတ်ခွာညိုပြောပြမှာဖြစ်ပါတယ်
။အရေးပေါ်အခြေအနေကြေညာပြီးပိတ်ဆို့ကန့်သတ်မှုတွေချထားတဲ့ကြားကပဲလူပေါင်းတသန်းကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလာနေရတဲ့အပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့လူငယ်တွေက2020မတ်လ20ရက်နေ့ကပြည်သူ့စန္ဒမင်းနဲ့မဟုတ်ဘဲဝန်ကြီးချုပ်ဖြစ်လာတဲ့မိုဟီရင်ရာဆင်းကိုနှုတ်ထွက်ပေးဖို့စန္ဒပြခဲ့ကြတာပါ။ဇန်နဝါရီလ3ပိုင်းကကတ်ယောဂအရေးပေါ်အခြေအနေကြေညာခဲ့ပြီးဇွန်လ1ရက်နေ့မှာသွာလာကန့်သတ်မိန့်တွေထုတ်ခဲ့တဲ့ကြားကပဲလူပေါင်းတသန်းကျော်အထိကူးစက်မှုတွေအစမတန်တိုးလာခဲ့တာပါ။နိုင်ငံရေးသုတေသီImran Rasik ကလည်းစန္ဒပြသူတွေထဲမှာပါဝင်ခဲ့ပါတယ
် We all of us here today is because we are frustrated angry and disappointed with the government because the government generally failed us
ဆိုတော့ကလုံးပေးရမယ့်အပိုင်းတွေပြက်ကွက်ခဲ့လို့ကျွန်တော်တို့စိတ်ပြတ်ဒေါသထွက်ခဲ့ကြပြီးတော့ဒီနေ့ဒီနေရာကိုရောက်လာကြတာပ
ါမလေးရှားနိုင်ငံမှာတည်ဆုံးသူပေါင်းလဲ 9,000 နီးပါးအထိရှိလာပါတယ် Johns Hopkins COVID မှတ်တမ်းဌာနရဲ့စီးရင်တွေအရမလေးရှားမှာနေ့စဉ်ကူးစက်အတည်ပြုလူနာတွေဟာဇူလိုင်လ23ရက်နေ့မှာပထမဆုံးအနေနဲ့10,000ကျော်အထိဖြစ်လာခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ 18,000 အထိစံချိန်ကျိုးအောင်တက်သွားခဲ့တယ်လို့ဖော်ပြပါတယ်။မူဟီရင်နဲ့သူ့အစိုးရဖွဲ့ရဲ့ရေးပေါ်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လွှတ်တော်ကိုအတုံးချခဲ့တဲ့အပေါ်မလေးရှားပြည်ရင်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ပါတယ်။အဲဒီနောက်မှာအခုလိုစန္ဒပြမှုတွေနဲ့ဝန်ကြီးချုပ်ကိုဖိအားတွေတိုးလာပါတယ်။စန္ဒပြသူတွေဟာနှာခေါင်းစည်းမျက်နှာကားတွေဝစ်စင်ပြီးအနက်ရောင်အလံတွေနဲ့ဆိုင်းဘုတ်တွေကိုင်းရင်မူဟီရင်နှုတ်ထွက်ပေးလို့အော်ဟစ်တောင်းဆိုခဲ့ကြပါတယ
်။ Obviously you can see right now there's actually a huge crowd in that in LRT Masinjame and you can see that
ဒီပြထားဘူတာယုံနာကစန္ဒပြလူအုပ်ကြီးကတော့မြင်တဲ့အတိုင်းပါပဲ။ဒါကဝန်ကြီးချုပ်ကိုအမြန်ဆုံးနှုတ်ထွက်သွားစေချင်တဲ့လူတွေအတော်များများကိုရှိနေတယ်ဆိုတာပြနေတာပါ။နောက်ပြီးတော့လွတ်တော်ကိုပုံမှန်အတိုင်းဆက်ဖွင့်စေချင်တာလဲထင်ရှားပါတယ်လွတ်တော်ရဲ့စကားတွေကြီးပြောနေကြတာမျိုးကိုလည်းမလို့ကျမဘူးလူတွေအကုန်လုံးကလည်းစောင့်ကြည့်နေကြပြီးဒါကြောင့်ဒီအစိုးရကိုကျမတို့မလို့ကျင်တော့ဘူးဆိုတာထင်ရှားပါတယ်လို့တက္ကသိုလ်ကျောင်းသူနာရူရက်ဖီယာကပြောသွားတာပါဆန္ဒပြသူတချို့ကတော့ဗိုင်းရပ်စ်ကူးစက်မှုတိုးများလာနေပြီးသေဆုံးသူရေအတွက်မြင့်တက်လာနေတာကိုလှောင်ပြောင်ဖော်ပြထားတဲ့အ내ရအဝိစာတွေပတ်ထားတဲ့အလောင်းပုံစံတွေကိုတည်လာကြပါတယ်ချီတက်ဆန္ဒပြသူတွေလွတ်လပ်ရေးရင်ပြင်စီမရောက်အောင်ရဲတပ်ဖွဲ့ကပိတ်ဆို့ထားလိုက်တဲ့အခါမှာဆန္ဒပြသူတွေကကြရှုံးအစိုးရဆိုတဲ့စာရန်ဆိုင်ပုတ်ကြီးကိုလမ်းပေါ်မှာဖြန့်ချပြီးတမီတာအကွာအဝေးစီနဲ့ထိုင်နေခဲ့ကြပါတယ်။ဆန္ဒပြခေါင်းဆောင်ကတောင်းဆိုချက်၃ခုကိုတိုင်ပေးတဲ့အခါမှာလူငယ်တွေကထောက်ခံအော်ဟစ်ကြပါတယ်။သူတို့တောင်းဆိုချက်တွေကတော့ဝင်ကြီးချုပ်မူဟေရင်ယာရုကဆင်ပေးဖို့လွတ်တော်ပုံမှန်အစည်းအဝေးတွေချက်ချင်းပြန်ဆောက်ဖို့နဲ့ကတ်ယောဂါတန်ခန်းစားနေကြရတဲ့သူတွေကိုအကူအညီပေးရေးအလိုအလျောက်ချီးငွေပိတ်ပင်တမစ်ထားတဲ့ကိစ္စလွတ်တော်မှာပြန်ဆွေးနွေးရေးတွေဖြစ်ပါတယ်။နှစ်နိုင်နီးပါးကြာဆန္ဒပြခဲ့ကြပြီးတဲ့နောက်အေးအေးချမ်းချမ်းပဲလူစုခွဲခဲ့ပါတယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့တနင်္ဂနွေနေ့မနက်ခင်းရေဒီယိုရုပ်သံအစီအစဉ်ဓာတ်ရိုက်ထုတ်လွှင့်မှုတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျွန်တော်တို့စိတ်မကောင်းစရာသတင်းတပုတ်ကိုတင်ပြကြပါတယ်ဝိုင်းရင်နိုင်ငံရေးသမားကြီးဇိုမီခေါင်းဆောင်ပူးကျင်ရှင်ထံကွယ်လွန်သွားတဲ့အကြောင်းပဲဖြစ်ပါတယ်ဝိုင်းရင်နိုင်ငံရေးသမားဖြစ်တဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပူးကျင်ရှင်ထံဟာဇူလိုင်လ31ရက်စနေနေ့ကစကိုင်းတိုင်းကလင်းမြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော့နိုင်ကွင်းအင်ကတင်ပြမှာပါ
1990ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာတည်ထိုင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြင့်အနိုင်ရရှိခဲ့သူဇိုမီဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှန်တနာဇူလိုင်လ31ရက်နေ့ညနေ 9:00 ချိန်မှာကလေးမြို့နေအိမ်မှာကွယ်လွန်သွားတယ်လို့ဇိုမီဒီမိုကရေစီဖွဲ့ချုပ်တွေးမှုဥကင်ကန်းလျံကပြောပါတယ်
ကျွန်တော်ဥက္ကဋ္ဌပို့ချင်ရှန်တာဒီနေ့ငါခွဲမှာကလေးနဲ့တွေ့နေမှာဆုံးသွားပါတယ်ပထမတော့ positive ဖြစ်တယ်အဲ့ကောင်းတော့အဲ့ဒီ positive အစိမ်းကြောင့်အမင်းမစားနိုင်ဘူးအစားတော့ကြော်တယ်ပြီးတော့သူနဲ့တက်က90တော့ရှိပြီဆိုတော့အားမရှိဘူးလေအဲ့ဒီမှာကျောင်းဆုံးသွားတာပါ
ပူကျင်းချမ်းသာနာ1962ခုနှစ်မှာတက္ကသိုလ်ကျောင်းသားဘဝနဲ့ဖက်ဒရယ်ရေးဆွေးနွေးတဲ့တောင်ကြီးညီလာခံမှာတက်ရောက်ခြင်းအဖြစ်မြန်မာနိုင်ငံရေးမှာစတင်ပါဝင်လာတာပါ1969နှစ်မှာအာဏာသိမ်းစစ်ဆိုးရွားကနေကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာတီးတိမ်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြင့်ရွေးခံခဲ့ရသလိုစစ်တပ်ကနေအာဏာလွှဲမပေးတဲ့အတွက် CRPP ကိုစားပြုလွှတ်တော်ကော်မတီထဲမှာပါဝင်ခဲ့သူတူလည်းဖြစ်ပါတယ်2015ရွေးကောက်ပွဲမှာလည်းတီးတိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြင့်အနိုင်ရရှိခဲ့သူလည်းဖြစ်ပါတယ်သူရဲ့နိုင်ငံရေးလှုပ်ရှားမှုတက်တမ်းမှာထောင်ချင်းချင်းကြားခဲ့တယ်လို့ဇိုမီဒီမိုကရေစီဖွဲ့ချုပ်တွင်မှုဥကင်ကန်းလျံကဆက်ပြောပါတယ်
အကိုရခုနစနေခုနစလီမဆာလာအချီခနုပ်ဒီရေးဆွဲမှုသူတို့ကလူထုကိုချခဲ့ပါတယ်အဲဒီကဥဆောင်တဲ့လူကတော့ဘူမူကြီးစိန်မြပေါ့နော်စစ်တီမူလာတယ်သူကတော့အဲ့ဒီမှာတွင်းနေတယ်ဆူဆလင်းနဲ့တွားမယ်ဆိုရင်ရုရှားတို့ချက်တို့ယူဘူးတို့ဂျာမနီနဲ့ဆူဆလင်းနိုင်ငံချစ်ဒီမဲ့ဖက်ဒရယ်နဲ့တွားနေတယ်အခုဖွဲ့စည်းပုံကိုပြန်ဆွေးမယ်ဆိုရင်ဒါကြဲတော့ပါဆိုပြီးဆွေးနေတယ်။နောက်ဆုံးသူတို့ဖမ်းပြီးတော့အဲ့ဒီမှာချင်းနှမျိုးသား50ကျော်လောက်ဖမ်းပြီးတော့သူနဲ့တယောက်တော့ရန်ကုန်မြင်လာတဲ့ကြီးကျိုင်းမှာတစ်နှစ်လောက်ခားလိုက်ပါတယ်။ပြီးတော့အင်းစင်ပို့တယ်။အလုံးပေါင်း70ငွေပြပါတယ်
။2015ရွေးကောက်ပွဲလွန်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဘဝနဲ့27ရာစုပင်လုံညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။ပူကျင်းချမ်းသာနာ1937ဧပြီလ6ရက်ချင်းမြင့်နယ်သုံးဆမြို့နယ်ဇမ်ဒင်းကျေးရွာမှာအဖအုဆွမ်းဟန်အမိတော်ညောင်ခန့်ကျင်တို့ကနေမွေးဖွားခဲ့တာပါ။ကွယ်လွန်သွားတဲ့ပူကျင်းချမ်းသာရဲ့ရုပ်အလောင်းကိုမနက်ဖြန်ဩဂုတ်လ3ရက်နေ့မှာတကြိုသွားမှာဖြစ်ပါတယ
်။နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲနောက်ထပ်စိတ်မကောင်းစရာသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။မြန်မာနိုင်ငံမှာကျန်းမာရေးဆောင်းပါးတွေနဲ့ကျန်းမာရေးအသိပညာပေးလုပ်ငန်းတွေကိုစောင့်ချပြီးတော့လုပ်ကင်ခဲ့တဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးဟာလည်းကိုဗစ်ယောဂနဲ့ကွယ်လွန်သွားခဲ့ပါတယ်ခင်ဗျာကိုဗစ်လူနာတွေကိုကိုယ်တိုင်စောင့်ရှောက်ထိန်းသိမ်းနေရင်းကနေပြီးတော့အခုလိုကွယ်လွန်သွားတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့မိသားစုဝင်တွေနဲ့ဒေါက်တာမြင့်ဦးနဲ့ရင်းနှီးတဲ့ဆရာဝန်ကြီးတွေကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင့်ဦးအခုလိုစဖြစ်ခဲ့ရပုံကိုအများသူကအမြဲတွဲပြီးတွေ့ခဲ့ရတဲ့ဇနီးဖြစ်သူအထက်တန်းပြကျောင်းဆရာမအငိမ့်စာတော်ပြုံးပြုံးကြီးက
သုံးမင်းပေါ့နော်သူ့စီကမှာတိုင်နေရရနေရောက်လာကြတာလူနာတွေနီးတော်တော်များများပေါ့ရန်ကုန်ကြီးတွိုက်တာပေါ့ဟိုအောက်ဆီဂျင်ကိုအောက်ဆီဂျင်ဘူးကြီးနဲ့ရှူလာပြီးတော့ကားတွေနဲ့လာကြအဲ့ဒီလူနာတွေကိုသူကုပြဲတကယ်တော့သူတို့လည်းပဲဟိုဒီမှာအခြားသက်မခံနိုင်တော့လို့လေမအားလို့လေပြပါလေဒီလူရဲ့အခြေအနေဒါမှလည်းအင်းကြီးရဘူးလေအဲသူလည်းကြိုးစားပြီးခုပဲတော်တော်လေးပဲသက်သာကုန်ညာအသက်ကြီးပြီးနေတာပေါ့မောင်ကြီးဆိုရင်လူသားလေးတနေ့တနေ့80 80လောက်ကြီးနေတယ်နောက်သူလည်းဖြားလာမတော်ကပြောသေးတယ်တမီးကလည်းပဲလေအဖေပြိလိုက်ပါတော့ဆိုတော့ဒါမှသူနိုင်သေးတယ်နိုင်သေးတယ်ဆိုလို့ငွေနဲ့ဖြစ်သွားဒါတော့မှအမားတို့ PPE ကိုဘာလို့နဲ့တောက်လျှောက်တကယ်ကိုအရင်ကကဲလို့ပြီးတော့ဒါမှသူကမနိုင်မနေတအားအောင်များလေအသက်ကလေးရလာပြီဆိုတော့နောက်သူစီးကျူလေးရှိတယ်ဆိုတော့နောက်ပိုင်းကျတော့သူရှားလာပြီပါလေသူဖြစ်တာဒါပေမဲ့မပြန်ဆက်မကြည့်လိုက်တော့သူကဒီသူသားရဲ့အများကြီးအသက်ကိုသူကဲခဲ့တာသူအပ္ပနဲ့ဂျင်းလူနာရဲ့အသက်ကိုကဲခဲ့တာမှသူသားပါလေခေချမ်
းတကယ်တော့အခုလိုကိုဗစ်တတိယလှိုင်းဖြစ်လာနေတာကိုဒေါက်တာမြင့်ကဖရိုင်လာဆန်ဆရာနာသိပြီးကတည်းကVOE ကျမ်းမာရေးကဏ္ဍမှာကြိုသတိပေးခဲ့ပါတယ်
။ယနေ့အစ်အာနာရှင်သိမ့်ပြီးတဲ့နောက်နောင်ကိုဗစ်တွေပြန်တက်လာဖို့အလားအလာကျွန်တော်တို့စိတ်ပူစရာရှိတယ်။ဒီကောင်းဆောင်ကိုလည်းလူလူကမယုံကြည်ဘူး။အဲဒါကြောင့်ကျွန်တော်ဒီချိန်မှာမကြာခဏသူများနိုင်ငံမှာပြောနေတဲ့ third wave ကြီးကထက်လာနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေအားလုံးကစီးကျန်းကြရတယ်ပေါ့နော်။အနည်းဆုံးတော့ mask လေးတက်ပြီးတော့လူချင်းပုတ်ကတ်တာတွေအမှုရှင်လုပ်ဖို့တော့လိုပါသေးတယ်
။အနည်း40ကျော်ကိုပိုင်စီးကန်းဖွင့်ခဲ့ပြီးစီးကန်းပိတ်ချိန်ညမိုးချုပ်ကြီးအထိကျမ်းမာရေးပညာပေးအင်တာဗျူးတွေပေးလို့ရှိတဲ့ဒေါက်တာမြင့်ဦးနောက်ဆုံးဆုံးဖြတ်သွားရပုံကိုလည်းအလုံးအထက်ကနှစ်မှာစာပြခဲ့တဲ့ဒေါ်ပြုံးပြုံးချီက
ရှင်ကလည်းဂရုလိုစိုက်ပါတယ်ဒါပေမဲ့ ซีวันเลยดูนานยาเลยมันมีนาทีออกซิเจนเลยไอ้ไม่เขาบอกเห็นดูจะหาลิ้นใส่จะยี่สิบของน้องไม่ผิดไหนบอกมารู้ว่าเป็นยังไงแล้วดีออกซิเจนอุริฟายเนี่ยแท้แท้วีดูดีแต่ไม่ตะคีเนี่ยดูเอ็งสุกอะติดเยอะหูข้างในมีสีแล้วตะคีวีจ้า
ကြာပြေစေဟနာသိမ့်ပြီးကျမ်းမာရေးစနစ်အားနယ်လာချိန်မှာကိုယ်တိုင်အခုဆေးရုံမှာကြုံခဲ့ရတဲ့ဆေးရုံတွေဝင်ပြီးလွယ်နိုင်တဲ့တတိယလှိုင်းထန်လာနိုင်တာအတွက်လဲမေလာဆန်းကလေးက VOE ကျမ်းမာရေးပညာပေးမှာဆရာမင်းကစသတိပေးခဲ့ပါတယ်
ခါနာမသိငယ်တနည်းစနစ်ကိုကျွန်တော်စောင်းကနန်းနေမှာကျွန်တော်စစ်တဲ့ချိန်မှာကျန်ကျမ်းမာရေးစနစ်ကြီးပြိုလဲသွားတာနောက်ပိုင်းတနေ့မှထောင်ကနန်းတော်မပြည့်အောင်စစ်တော့မေလ၂ရက်နေ့အထိကျွန်တော်ကြည့်လိုက်တာအားလုံးပေါင်း3,400ဝှက်ဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်သိမ့်နဲ့ချီပြီးတော့ကိစ္စတွေ့နေတယ်သေရထောင်နဲ့ချီပြီးတော့တည်နေတော့မိတချို့ရတာတွေဆုပြီးတော့ပြုံပြီးတော့အလောင်းတွေကိုမိရှို့နေရတဲ့အနေအထားမျိုးလူပေါင်းသား20လောက်ကိုခါတယ်ဖြစ်လာတဲ့ခါ3,000လောက်ကိုသိပေးလိုက်ရတယ်ကျွန်တော်နိုင်ငံတတိယလိုင်းထားနိုင်မလားဆိုတော့ထားနိုင်ရည်ရှိတယ
်အဲ့ဒီတော့ဆရာမြင့်ဦးတွေအဓိကဘာအမှတ်ရမိပါလဲလို့ဇနီးတွေကိုမေးရမှာ
သူကလေဒီမှာပြည်သူတွေကိုလည်းချစ်တယ်ကြည့်ဒီအတွက်ဆိုလေကျမကြီးလိုပါလို့ဆိုလေသူငြင်းစင်လာနေမောင်ငြင်းပြောတယ်။အစီရောက်လာတဲ့ဒုနာတယောက်ကငြင်းငြင်းပြောက်မှဖြစ်မင်းတဲ့။မဟုတ်လို့ရှိရင်လေဒီကုန်ကြီးချများတော့မတက်နိုင်မှဆိုရတယ်။သူငြင်းပြောတယ်။အဲဒါကြောင့်သူငြင်းချူစားပြီးတော့ကုပေးတဲ့အချိန်နောက်ကိုဒီလိုမျိုးဖြစ်အောင်ဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဆိုသူငြင်းပြောတယ်။ဒီကဲကိုမတက်နိုင်တဲ့လူတွေဆိုလို့ရှိရင်လည်းမတော်စီရင်တင်သေးဘူး။မရှိဘူးသူဒီနာရီဆက်ကြတယ်သူတို့ရေမှုချရူကြတာပါနော်ဒီကဲတဲ့စုံစုံမှုကြီးတခုပါပဲမောင်ကြီ
းဒါအပြင် VOE ကျမကြီးခဏအတွက်ဆရာမင်းကျွန်တော်ကိုချိတ်ပေးခဲ့တဲ့သူ့ရဲ့ငယ်ပေါင်းကြည့်ပေါ်ပမောခဒေါက်တာစောင်းဝင်းကလည်း
သူကြတာသူကငငယ်လေးကပျော်တတ်တယ်ဗျဒီကြာမောစရာလည်းပျော်တတ်တယ်သူ့လူမလာလည်းပျော်တယ်သူစေကန်းသွားရင်လည်းညီနေရတယ်ပေါ့နော်နိုင်ငံသားမှလည်းဒီကိုယ်ပြိုက်တော့ပညာသင်စုတွေပါရေးသွားရတယ်ထွေထွေရွယ်ရောကကုဆရာဝန်နေတဲ့မှာတော့ဒီအမြင်အများကြီးရှိတယ်ပေါ့ပမာပြည့်ရဲ့ထွေထွေရောကကုဆရာဝန်ရဲ့ပညာရေးတိုးတက်ရေးအတွက်လည်းအများကြီးလုပ်ခဲ့ပါတယ်အဲ့ဒါကြီးအကုန်လုံးကတော့လေးစားကြပါပဲကြီးမားတဲ့ဆုံးရှုံးမှုတစ်ခုပါပဲ
တကယ်တော့ကိုဗစ်တတိယလှိုင်းမှာ VOE ပါဝင်မီဒီယာပေါင်းစုံကိုနှစ်ပေါင်း30ကျော်ထိရောက်တဲ့ကျန်းမာရေးပညာပေးတွေလုပ်ခဲ့တဲ့ဒေါက်တာမြင့်ကိုကျွန်တော်တို့အားလုံးလက်ဆွံနေကြမှာဖြစ်ပါတယ်ခင်ဗျာ
အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာမြင့်ဦးကိုဗစ်နဲ့ကွယ်လွန်သွားတဲ့အကြောင်းကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာမြန်မာနိုင်ငံမှာအခုရင်ဆိုင်နေရတဲ့ကိုဗစ်တတိယလှိုင်းရဲ့ကူးစက်မှုပြင်းထန်တာကြောင့်မမျှော်လင့်ထားသူတွေတဦးဝီတဦးတဖြုတ်ဖြုတ်နဲ့ကွယ်လွန်သွားနေရတာအတွက် VOA ဝိုင်းတော်သူဝိုင်းတော်သားတွေကလည်းထပ်တူစိတ်မကောင်းဖြစ်ရပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်မကြခင်အချိန်တော်အတွင်းမှာတော့တို့အတန်နဲ့ဒီစနေညသကဝိုင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web page ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
လာမနေ့ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရကနေပြီးတော့တနင်္ဂနွေနေ့မနေ့ခင်အစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 40 51နဲ့လိုင်းလံမီတာ190အပြင် Facebook စာမျက်နှာကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့တို့အတန်အစီအစဉ်နဲ့ဒုစနေညဇကဝိုင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဆုံးမြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတွေတင်ဆက်ပေးနေကြဖြစ်တဲ့တို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့တို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလအနောက်ပိုင်းကစပြီးဖန်စီထိမ့်သိမ်းခံထားရသူတွေကိုတွေးခွင့်မရသေးဘူးလို့ဗိတ်နဲ့တွဲမှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေကပြောပါတယ်အကျဉ်းသားတွေရဲ့အခွင့်အရေးချိုးဖောက်ဖို့အတွက် COVID-19 ကိုအကြောင်းပြချက်တစ်ခုအဖြစ်သုံးပြုနေပါသလားဒီဆောင်မကိုဒဝဲဝက်ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ဖန်စီခံမိသားစုဝင်တွေရဲ့လုံခြုံရေးခြေနေတွေကြောင့်ဆောင်မတွင်နာမည်ချို့ကိုပြောင်းလဲအသုံးပြုထားပါတယ်ကိုအောင်ကျော်က DVD သတင်းဌာနရဲ့ဒေသခံသတင်းသမားတစ်ယောက်ပါသူဖမ်းခံရတာ9လကျော်ရှိနေပြီဖြစ်ပြီးဖမ်းခံရတဲ့ match လာတရက်နေ့ကစပြီးအမိတ်ချပြီးထောင်ကျနေတဲ့အခုချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးတလအကြာမှာရဲနဲ့စစ်တပ်ကမိမာရှိတဲ့သူနေအိမ်ကနေအကြမ်းဖက်ဖမ်းဆီးသွားတာဖြစ်ပါတယ
်မဟုတ်အကြမ်းမဖမ်းနဲ့လေဗျာခင်ဗျားတို့မဟုတ်အင်းစစ်စစ်ပြောရင်လာမယ်လေဗျာ
သူ့ကိုစဖမ်းသွားချိန်ကလေးကနေဒီနေ့အထိတွေးခွင့်မရခဲ့ဘူးလို့ကိုအောင်ကျော်ရဲ့ဇနီးဖြစ်သူကပြောပါတယ်
။ကိုအောင်ကျော်နဲ့တခါမှလည်းမိသားစုတွေးခွင့်နဲ့တော့မပြေဘူးနော်။ဒီတရားစွဲဆိုတဲ့ကာလအတွင်းရုံးချင်းခုနှစ်ချင်းမှလည်းကိုအောင်ကျော်ကဒီမိသားစုကြားနာခွင့်ကိုတရားသူကြီးဥတိုင်းလျှောက်နေတယ်လေ။မိသားစုကြားနာခွင့်ကိုတရားသူကြီးကကိုပဲချိန်နေရဆိုပြီးတော့မိသားစုကြားနာခွင့်ကိုပေးချရတယ်။အဲပြင်ထောင်မာကလည်းဒီအဲ့တွေ့တာကိုတော့သူကကိုပဲဒီနေဒီကနေအမီဒီအဲ့ကိုလောကမပြေကြည့်လို့ဆိုပြီးတော့ဒီတော့ကိုခွန်ကိုလူမရသေးဘူ
းဇနီးမနေချီမိုးထပ်ပြောပြချက်အရကိုအောင်ကျော်နဲ့တွေ့ဆုံခွင့်မရခဲ့ပေမဲ့စာအဆက်တွေတော့ရှိနေခဲ့တယ်လို့ဆိုပါတယ်တလားတစ်ကြိမ်ပို့လာတဲ့စာအရကိုအောင်ကျော်ဟာကျမ်းမာရေးကောင်းတယ်လို့ရေးထားပေမဲ့ကိုတိုင်မမြင်ရတဲ့အတွက်တန်ရာဖြစ်မိတယ်လို့သူမကဆိုပါတယ်တတိယထောက်ကိုအောင်ကျော်လိုပဲနိုင်ငံရေးပုံမှန်နဲ့တရားစွဲခံထားရသူအများစုလည်းမိသားစုနဲ့တွေ့ခွင့်မရပဲဖြစ်နေတယ်လို့ဆိုကြပါဗျ။ဒီအထဲမှာဒွဲမျိုးကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မဆာချီလင်းလည်းတယောက်ပါဝင်ဖြစ်ပါဗျ။အသက်20လောက်ရှိပြီဖြစ်တဲ့မဆာချီလင်းဟာစားတောက်ဆိုင်တစ်ခုမှာတငယ်ချင်းတွေနဲ့စားတောက်နေတော့ဖမ်းခံရတာဖြစ်ပါဗျ။မဆာချီလင်းကိုနိုင်ငံရေးပုံမှန်နှစ်ခုနဲ့တရားစွဲဆိုထားတာဖြစ်ပြီးလက်ရှိမှာတော့ဒွဲအချင်းထောင်မှာဖမ်းဆီးချုံနှောင်ထားတာပါ။အဖမ်းခံရတာ2လကျော်နေပြီဖြစ်ပေမဲ့လက်ရှိချိန်ထိမိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့ဖခင်ဖြစ်သူကဆိုပါတယ်
။တကယ်ကတွေ့ခွင့်မပေးဘူးဆိုတာတော့ကိုဘေးမဖြစ်ခင်ကတည်းကတတိယလိုင်းမဖြစ်ခင်ကတည်းကသူတို့အဲ့လိုမျိုးပေါ်ပါဖြစ်တာ။တတ်မှတ်ထားတာ။အခုကိုဘေးဖြစ်မှတွေ့ခွင့်မပေးဘူးဆိုတာမဟုတ်ဘူးပေါ့နော်။အဲပြီးရင်သူတို့တွေ့ခွင့်အစကတည်းကနေပြီးတော့တွေ့ခွင့်မရဘူးဆိုတာတော့ဒါဥပဒေပုံနဲ့ဟိုဗါလဲလုံးဝစမ်းကျင်နေတယ်လို့ပဲမြင်တယ်ကျွန်တော်ကတော့နော်။အဲတွေးကြည့်တာပေါ့နော်။အဲဒါမှတကူကတော့သူတို့မတရားဖန်ဆီးခံရတဲ့အတွက်ကျွန်တော်တို့လည်းဘယ်လိုပြောမလဲဥပဒေပဲနေပြီးတော့ဘလို့မှကောက်ွယ်ပြေးလို့မရှိတဲ့အခြေအနေမျိုးရောက်နေတယ်ဆိုပဲမြင်ရပါကျွန်တော်လည်း
အနာပိုင်းနေဘက်ကတော့ကိုဗစ်ကပ်ဘေးဖြစ်ပွားနေတာကိုအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်ကိုကန့်သတ်ထားတာပါဒါပေမဲ့ကိုဗစ်တတိယလိုင်းမဖြစ်ပွားခင်အနာသိမ့်ပြီးကလေးကဖမ်းဆီးထားသူတွေဟာမိသားစုဝင်တွေနဲ့အခုချိန်ထိတွေ့ခွင့်မရသေးတာပါဒိုးတန်ကစုံစမ်းထားမှုအရအနာသိမ့်ပြီးနောက်ပိုင်းဒွေနဲ့ဘိတ်အချင်းထောင်တွင်းကဖမ်းဆီးထားသူမြည်သူမဆိုမိသားစုနဲ့တွေ့ဆုံခွင့်မပေးထားဘူးလို့သိရပါတယ်အဖမ်းခံရသူတွေရဲ့မိသားစုဝင်တွေကတော့အခုလိုတွေးဆောင်ခွင့်မပေးတာဟာအာဏာပိုင်တွေရဲ့အကိုပဲအကြောင်းပြပြီးတမင်မတွေ့စေချင်လို့ကန့်သက်ထားတယ်လို့ယူဆနေကြပါဗျ။ ဒီလိုမျိုးကိုဗစ်ကပ်ဘေးအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်မပေးခြင်းဟာအချင်းသားတယောက်ရဲ့ခွင့်ရေးဆုံးရှုံးနေပြီးလူခွင့်ရေးချိုးဖောက်ခံရခြင်းသာဖြစ်တယ်လို့ရန်ကုန်မြို့ရှိနိုင်ငံရေးကျင်းသားတွေကိုအမှုလိုက်ပါဆောင်ရွက်ပေးနေတဲ့အမည်မဖော်လိုသူတရားလွှတ်တော်ရှေ့နေတဲ့ဦးကထောက်ပြပါဗျ
။လူခွင့်ရေးကြီးသားတန်းမှာဟိုပါတာပြီးသားပဲအောက်တာပဲညာလူတယောက်ကိုဒီတရားမစီရင်နိုင်ငံခန့်လို့ရောက်တာလူခွင့်ရေးကြီးသားတန်းမှာလည်းပါတာပြီးသားဒါမလူခွင့်တော့မဟုတ်လူခွင့်ရေးအစမကနာချတာလည်းပါတာပြီးသားပဲအဲ့ဒါကြီးကဒီဒီမိုကရေစီအစနစ်ကိုဟိုအကောင့်ထဲမှာပေါ်တဲ့ဟိုစနစ်မျိုးရှိနေလို့ရှိရင်အဲ့ဒီလူခွေချိုးခေါက်ဘူးကဟိုပြောပြကြတော့မလို့ဗျာအဲ့ဒါကြီးကိုဟိုပြောမစလို့ရှိရင်ဘယ်လိုပြောရမလဲဟိုလူခွေချိုးပေါက်ပါလို့ပြောကြားကြိုက်ပါလို့ဆိုမှအကောင့်ကြီးနေလားလို့ပြောရမလို့ဖြစ်နေတာပါဗျာ
အချုပ်ခံနိုင်ရသူတွေနဲ့ထောင်ကျနေသူတွေကိုမိသားစုတွေနဲ့တွေ့ခွင့်ပေးရမယ့်အခွင့်အရေးကိုအကျဉ်းထောင်လက်ဆွဲနဲ့တရားရုံးလှုပ်ထုံးလုပ်နေတွေမှာဥပဒေအရပြဋ္ဌာန်းထားပြီးသားဖြစ်တယ်လို့ဆိုပါတယ်
ဒါသူတို့ရဲ့ဒီပြောမစလို့အကျဉ်းချနေတဲ့သူရဲ့အခွင့်အရေးပိတ်ရက်ပဲလေဟိုဘယ်လိုလဲဆိုလို့ရှိရင်ဒါမိသားစုနဲ့တွေ့ခွင့်ရခြင်းအချင်းနဲ့သူတို့ရဲ့ဟိုကျန်းမာရေးအခြေအနေပြီးအပြင်မိသားစုရဲ့သူတို့ရဲ့ဟိုပြောမစလို့ကျန်းမာရေးအခြေထောင်ထဲရအခက်အခဲတွေကိုမိသားစုပြောပြလို့ရမယ်မိသားစုကလည်းသူတို့ဘာအခက်အခဲရှိနေလဲဘာလုပ်လို့ရလဲဆိုတာသူတို့ပေးတဲ့ပစ္စည်းတွေကသူတို့ရှိကိုရောင်းမရအမှန်တကယ်ဟိုသူတို့လက်ခံရရှိခြင်းရှိမရှိအစားရှိတဲ့ဟာတွေပေါ့နော်အပြင်လည်းအားဖြင့်အသက်တွေရှိတယ်ပြီးတော့အဲ့ဒါဘာဖြစ်လဲဆိုလို့ရှိရင်သူတို့ကစိတ်ခွန်အားလည်းပို့ပြီးတော့ဟိုရစီတာပေါ့ဗျာ
အခုလိုကိုဗစ်အကြောင်းပြကန့်သက်မယ်ဆိုလဲအွန်လိုင်းဒါမှမဟုတ်ဖုန်းနဲ့တွေ့ခွင့်ရရစီစဉ်ပေးတင်တယ်လို့အဲ့ဒီတရားလွှတ်တော်ရှိနေကဆိုပါတယ်လက်ရှိမှာတော့ထာဝန်စာသွားပို့တဲ့ချိန်ဆိုရင်စာရေးပြီးဆက်သွယ်နေရတယ်လို့အစားတောက်နဲ့ဈေးဝါတွေကိုထာဝန်ဝရှိပစ္စည်းလက်ခံနဲ့ဂိတ်ကတဆင့်ပေးပို့နေကြရတယ်လို့မိသားစုဝင်ချို့ကပြောပါတယ်ဒါပြင်မိသားစုဝင်တွေဟာသူတို့ရဲ့ရှေ့နေတွေကနေတဆင့်ပဲဖန်းစီတရားစွဲပြီးထောင်ချခံနိုင်ရသူတွေရဲ့တာကြောင်းမာကြောင်းမေးမြန်းနေရတယ်လို့ဆိုပါတယ်။ဒဝဲမျိုးကတရားလွှတ်တော်ရှေ့နေဒေါ်ချူချူဝင်းကလည်းထောင်ထဲရှိနေသူတွေရဲ့ကျန်းမာရေးအခြေအနေကိုကြည့်ပြီးသူတို့ရဲ့မိသားစုဝင်တွေကိုတည်င်းစကားပါနေရတယ်လို့ဆိုပါတယ်
။သူခွင့်မရတဲ့ဟာတော့သူဟိုထောင်ဝဲပုံမှာထောင်ဆီမီစီကံပုံမှာလူတီးရလူတီးရကျမတို့အနေနဲ့တော့သူတို့ရုံချိတ်ထွင်းလိုက်ကျမတို့ကသိတာကိုသူတို့မြင်တာဘယ်လိုရှင်းနေတယ်ဘယ်လိုရှင်းနေနေကောင်းလားနေမကောင်းလားဘယ်လိုခံစားရသူတွေရလဲဆိုတော့ကျမတို့ကသိနေတယ်ဆိုတော့လေဒီဒီရတစ်ဆင့်နဲ့ပဲကျမတို့ကမိသားစုဝင်ကိုပြန်ပြောပြရတယ
်ဒါပေမဲ့ဖန်ခံရသူတွေရဲ့မိသားစုဝင်တွေကတော့အခြေအနေကိုမျက်မြင်တွေ့ရတာမဟုတ်တဲ့အတွက်စိတ်တော်ကရောက်နေသူတွေလည်းရှိပါတယ်စိတ်တော့ကရောက်နေသူတွေထဲမှာဒဝဲမျိုးတက်မာနေတဲ့ကိုကျော်ကြီးရဲ့မိခင်လည်းတူပါဝင်ပါတယ်။ကိုကျော်ကြီးဟာမိသားစုနဲ့အတူဆိုင်ရောက်နေတော့တနက်ထောက်ဖန်းစီခေါ်ဆောင်သွားပြီး905ကနဲ့တရားစွဲဆိုခံထားရတာပါ။ကိုကျော်ကြီးကိုရဲစခန်းမှာဖန်းစီထားချိန်ကတော့အဝေးကမြင်တွေ့ခွင့်ရခဲ့ပေမဲ့အကျဉ်းထောင်ချုပ်ကိုရောက်သွားချိန်မှာတော့လုံးဝတွေ့ခွင့်မရတော့ဘူးလို့မိခင်ဖြစ်သူကဆိုပါတယ်
။ဒီခွေရတော့ကိုယ်လာတဲ့ဒီရောင်းနဲ့
ဒီခွေရရတော့ကောင်းတာပေါ့နော်ဒီခွေရအောင်လဲစူးစမ်းချင်းလေဘယ်လိုလုပ်ပြီးနေရစားရလဲဆိုတာလဲမေးရစားရတာပေါ့စကမ်းမာတို့ကလည်းအထက်နဲ့အောင်နဲ့မြင်ရတာမျိုးပဲဆိုတော့မေးချင်တာလဲမေးမရဘူးပေါ့နော်အခုကထုတ်ထဲမှာရုပ်သွားပြီဆိုတော့မြင်ရတာလောက်ကိုပဲမြင်ရတော့ဘူးပေါ့ရှင်သူစားရပါစေဆိုပြီးသွားပေးရတာလောက်ပဲစားရလားမစားရဘူးလားဆိုတာကိုကမေးဘာဖြစ်သူဆိုတော့တော့ကဖြစ်စင်းနေတာပေါ့
နိုင်ငံရေးကြောင့်ဖန်ထားတဲ့အကျဉ်းသားတချို့ကိုနှိပ်စက်ညှဉ်းပန်းတာတွေရှိတယ်လို့နှိပ်စက်ညှဉ်းပန်းရင်လက်လွန်တိုက်စုံမှုတွေလည်းရှိတာကြောင့်မိသားစုဝင်တွေကစိုးရိမ်ပူပန်နေရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာလည်းနိုင်ငံတွင်းကိုဗစ်ရောဂါတွေဖြစ်ပွားနေတယ်လို့အကျဉ်းထောင်တချို့မှာလည်းရောဂါတွေဖြစ်ပွားနေပြီးစေကူတောက်ခွင့်မရရှိဘူးလို့ပြောဆိုနေကြတာတွေလည်းရှိပါတယ်။အကျဉ်းဥစည်းဘက်ကတာဝန်ရှိသူတွေကတော့အဲ့ဒီကိစ္စတွေကိုညှင်းဆို့ထားပါတယ်။ဘိတ်နဲ့တဝဲအကျဉ်းထောင်တွေမှာတော့တာမန်ဖျားနာမှုတွေသာရှိပြီးကိုဗစ်ဖြစ်ပွားတာမရှိသေးဘူးလို့ရှေ့နေတူဦးရဲ့ပြောပြချက်အရသိရပါတယ်။ဒါပေမဲ့ဇူလိုင်လကစပြီးကိုဗစ်ရောဂါဖြစ်ပွားမှုကြောင့်ထောင်တွင်းတရားရုံးတွေကိုပိတ်ထားတဲ့အတွက်ရုံးချင်းတွေမရှိတာကြောင့်ရှေ့နေတွေကအမှုတွေနဲ့တွေ့ခွင့်ရှိမနေပါဘူး။ထောင်ဝင်စာတွေကိုတော့ရခြားပို့ခွင့်ရနေတဲ့အတွက်မိသားစုဝင်တွေက mask တွေလက်သက်ဆေးရည်တွေဆေးဝါးတွေကိုတော့ပို့ဆောင်ပေးနေတယ်လို့မိသားစုဝင်တွေထံကသိရပါတယ်။စေဝါတွေကတော့အကျဉ်းသားတွေယူထားခွင့်မရှိတဲ့အတွက်နေမကောင်းဖြစ်မှအကျဉ်းဥစည်းဌာနမှာတောင်းယူရတယ်လို့သိရပါဗျ။မိသားစုဝင်တွေကတော့ပြန်မာယောဂါတွေဖြစ်ပွားနေတဲ့အတွက်ထောင်တွင်းရောက်ရှိနေသူတွေအတွက်လွန်စွာစိုးရိမ်လျက်ရှိပါဗျ။ကိုကျော်ကြီးရဲ့မိခင်ဖြစ်သူက
ခုကျမှအိမ်မှာဖျားနေမျိုးသူကအထမပြေတဲ့အမြင့်ရှင်ကြီးဆိုတာမျိုးလား
ခုကျမအိမ်မှာဖြာနေတယ်လို့မျိုးသူတော့အဲ့ထဲမှာဖြစ်နေတယ်ဆိုရင်ဘယ်လိုလုပ်ပြီးဒုက္ခတွေခံစားနေရမလဲဆိုပြီးတွေးပြီးတော့စစ်ပူနေရတာပေါ့နော်။ရာတီတုတ်ကွေးမိပြီးဖြာနေတာအဲ့လိုမျိုးတွေစဉ်းစားပြီးတော့အိမ်မှာဝမ်းနေနေရတာပေါ့ရှင်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Huron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒိုအတန်အစီအစဉ်ပြီးအခုတစ်ခါတော့စနေညဇဂဝိုင်းမှာဖြစ်ပါတယ်ကိုဗစ်လူနာတွေအလွန်အမင်းလိုအပ်နေတဲ့အောက်ဆီဂျင်အိုးတွေရရှိဖို့ကြိုးပမ်းနေတဲ့ပရာဟိတလူငယ်တို့နဲ့မိုင်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ
်မင်္ဂလာပါကိုနိုင
်ဟုတ်ကဲ့ပါမ
ဟုတ်ကဲ့အခုဒီကိုနိုင်တို့လေဒီကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးကြိုးပမ်းနေတာပေါ့နော်အဲ့ဒီရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင
်လက်ရှိမှာတော့ကျွန်တော်တို့ကြိုးပမ်းနေတာတော့ဟိုလက်ရှိမှာတော်တော်များနေရာတွေမှာတော့အောက်ဆီဂျင်အိုးတွေကတော့တော်တော်များနေပြီပေါ့နော်ဟိုတွဲလာတာတွေဝယ်လာတာတွေနဲ့ကြာကွန်စန်ထရေတာတွေနဲ့ဒါပေမဲ့အောက်ဆီဂျင်ရတဲ့နေရာတွေကအရင်ထက်ရော့သွားတာရှိတယ်အရင်တော့ပြီးနေတဲ့နွယ်အေးမှုပါတော့ဥပမာလက်ရှိမှာမရတော့ဘူးကျွန်တော်တို့ဒီစက်ရုံနေပါပေါ့နော်ကျွန်တော်မနက်6နာရီ8နာရီလောက်တက်တန်းစီည6နာရီ8နာရီလောက်မှာအိုးတွေရတာရှိတယ်ဟိုတော်တော်လူပူပင်ပန်းလာတာပေါ့နော်အရင်တော့ဟိုဟိုတဲလီတာဟိုသေးလေးတွေဆိုရင်ကျွန်တော်တို့ဟိုနေတဲ့ပိုင်းလေးတွေနဲ့ချလာတာရှိတယ်။ဥပမာတော့အဲ့နေတဲ့ပိုင်းနေဟိုနေတဲ့ပိုင်းနေတော့လည်းမရတော့ဘူး။တနေကုန်တန်းစီမှာရတဲ့အခက်ခဲကြီးကပိုပြီးတော့များလာတယ်
။အဲ့ဒါဘာကြောင့်လဲရှင်။ဘာဖြစ်လို့အောက်ဆီဂျင်အိုးတွေပေါ့နော်။အထူးသဖြင့်အောက်ဆီဂျင်အိုးတွေရှိတယ်ပဲ။ဒါဒီအောက်ဆီဂျင်တွေရရှိဖို့ကဘာဖြစ်လို့တဖြည်းဖြည်းနဲ့ခက်ခဲလာတာလဲရှင်
။ဟိုကျွန်တော်တို့လက်ရှိပေးနေတဲ့စက်ရုံတွေမှာကျွန်တော်တန်းစီပြီဆိုရင်ဟိုအရင်တော့တန်းစီတယ်ဆိုစက်ရုံတွေမှာတန်းစီရဲ့ဒါကိုကိုတာတုတ်ပြင်းနေတဲ့ပုံကျွန်တော်တန်းစီတက်ရှိတဲ့အခါမှာဒါကျွန်တော် public pd တွေကြီးပဲတန်းစီရအခုနောက်ပိုင်းမှာတော့ဒီစကားစဘက်ကလူတွေကသူတို့ကားတွေနဲ့လာတယ်တန်းစီပြီးသူတို့အရင်လိုအိုးတွေနဲ့သူတို့အိုးတွေချပြီးသူတို့အရင်ယူသွားတယ်သူတို့ကားတသိန်းကိုတချို့ဟိုဟာတွေမှာဆိုနှစ်စီးသုံးစီးလာတယ်သူတို့အိုးတွေအရင်ဖြည့်ပေးရတယ်အဲ့ဒီပြဿနာလေးရှိတယ်သူတို့ကနေရာတိုင်းမှာသူတို့ကားတွေဝင်နေစီရအဲ့အကယ်လို့သူတို့အိုးတွေမဖြည့်ဘူးဆိုတော့အဲ့ဆက်ရုံမပေးရအ
ဲ့ဒီကားတွေကဘယ်အတွက်သူတို့ကဒီအောက်ဆီဂျင်တွေလာယူတာလဲရှင်
တို့တော့သူတို့စစ်ဆေးရုံကိုတွက်လို့တော့ကျွန်တော်ထင်တာဒါပေမဲ့အဲ့ဒါပြီးကြသူတို့ဒီဆက်ရုံကပဲပြီးမှာပေါ့နော်ဒါပေမဲ့သူတို့ကတော့နေတိုင်းလာနေတာပဲຢားတဲ့ဆက်ရုံမှာသူတို့ຢားတယ်လို့သူတို့ဦးတွေချတယ်သူတို့ဟိုဦးတွေနဲ့တင်သွားတယ်ပြီးတော့မှကျွန်တော်တို့ဒီတန်းစီနဲ့လူတွေကပြန်ဖြည့်လို့ရတယ်ဟိုဘေးနေရာမှာဝေးလဲဝေးတဲ့နေရာကိုသူတို့တွေကရောက်လာတယ်သူတို့မပြေးဘူးဆိုအဲ့နေရာပိတ်ရအဲ့လိုမျိုးခက်ခဲလေးတွေရှိရကြအ
ဲ့တော့အဲ့ဆက်ကဆက်ကရောဆက်ကဆက်ကားတွေကရောသူတို့အောက်ဆီဂျင်ကိုပေးဝယ်တာလားသူတို့ကြတော့အောက်ဆီဂျင်ကိုယူတဲ့နေရာမှာပတ်စံနဲ့ပေးပြီးဝယ်တာလားသူတို့ကသူတို့ဟိုသူတို့ဖြည့်ပေးလိုက်ရတာရှင
်ကျွန်တော်အမြင်ရဆိုတော့ဒါကျွန်တော်တိတိဟိုသူတို့ဒီကိစ္စဒီတရားဘောကျွန်တော်အတိအကျမသိဘဲကျွန်တော်အမြင်ကျွန်တော်မြင်ပြီးသလောက်ဆိုတော့သူတို့ကလာတယ်တယ်ဟိုကျွန်တော်ပတ်စံပေးရတော့ကျွန်တော်ငွေကြေးနဲ့သူတို့အခါရှင်းငွေပေးပြီးသူတို့ယူသွားတာကျွန်တော်မမြင်မိဘူးဗျဒါကျွန်တော်အမြင်ပေါ့နော်သူတို့နောက်မှဘယ်လိုလုပ်နေလဲကျွန်တော်လည်းအတိအကျမသိဘူးဟု
တ်ကဲ့အခုအဲ့တော့လူတွေကဒီအောက်ဆီဂျင်ပေးတဲ့စက်ရုံကြီးမှာလာပြီးတော့ဟိုယူရတယ်ဆိုရင်ဒီအောက်ဆီဂျင်တွေကြတော့ဘလိုပတ်စံနဲ့ဘလိုနှုံးနဲ့ပေးဝယ်ကြရရှင
်။ဟိုအောက်ဆီဂျင်ဖြည့်ရကုန်ဟိုစက်ရုံတွေကတော့သူတို့ပေးဟိုလက်ရှိမှာပေါ့နော်သူတို့ရောင်းတာပုံမှန်သေးပဲအရင်ကဘလောက်ဖြည့်ပေးလဲအခုလည်းပေးလို့ဈေးတက်သွားတာတော့မရှိဘူးဗျ။အိုးသေးဆို3000အိုးကြီးဆို9000တောင်အဲ့လောက်ပဲပေါ့နော်။ဒါပေမဲ့ပွဲသားတွေအရာတော့ဟိုတချို့တန်းမရှိနိုင်လို့ကြီးကပွဲသားတွေအတည်းဆိုတော့ဈေးကြီးလာတာရှိတယ်။အခုမှဆိုကျွန်တော်တစ်ရက်ကိုတန်းစီက8000နဲ့10000ကြားတယ်ရှိတယ်။အိုးကြီးတွေဆိုဒီပွဲစီတန်းစီကြီးရဲ့ပွဲသားတွေပေးရတာပေါ့နော်ဟိုဈေးကွက်တစ်ခုလိုဖြစ်နေတာပေါ့
ဟုတ်ကဲ့ဟိုအောက်ဆီဂျင်အိုးတွေရရှိတဲ့အနေအထားရောဘယ်လိုရှိလဲရှင
်ကောင်းလာတဲ့လူတွေကပြန်ရောက်လာတယ်တချို့ကုမ္ပဏီတချို့ပေါ့နော်တချို့ပုံတယ်တွေကတွဲလာတာတွေရှိတယ်ပုံတယ်တွေကတွဲလာပြီးတော့ဟိုပေါ့အရင်တော့3-4သိန်းတန်တဲ့အိုးတွေကလက်ရှိမှာဆိုရင်တချို့တွေဆိုရင်7-9သိန်း10-17သိန်းအဲ့လောက်ဈေးတွေနဲ့ရောင်းနေကြတယ် တရှိမှာတော့တကယ်တွင်းနေတဲ့ကုမ္ပဏီကတော့ပုံမှန်သေးတယ်ဒါပေမဲ့သူတို့ကတော့အကန့်အသတ်နဲ့ရောင်းပေးနေတယ်တရက်ကအလုံးစီအရတရက်200လို့နေရအဲ့ဆိုင်တွေကတော့ဟိုပေးလာဆက်ယုံတွေကတော့ရောင်းပေးနေတယ်ဒါပေမဲ့အပြင်ကတွင်းတဲ့လူတွေကကြတော့အတောင်ဟိုအဆမတန်ဈေးတွေနဲ့တော့လက်ရှိမှာရောင်းနေရရှိတယ်ဟို3,800 around ပေါ့အဲ့လောက်ဒီမှာရောင်းနေကြရုံပေါ့ပထမနေ့တွေကတော့73နေ16နေတွေဖြစ်သွားတယ်ဟိုနောက်ပိုင်းနည်းနည်းလေးပြန်ကျတယ်အဲ့
တော့ရန်ကုန်မှာဒီအောက်ဆီဂျင်ရောင်းပေးနေတဲ့နေရာတွေပေါ့နော်အဲ့ဒါတွေကဘယ်နေရာရရှိ
ကျွန်တော်ဟိုဘ9ဟိုတောင်တကုံစမှုတုံထဲမှာ9ရှိမယ်မိတ်ဆက်ရှိမယ်ကျွန်တော်တို့ AR ဆန်ရှိမယ်ဟို Unity တို့တောင်ကလာဘောလို့ Unity တို့ CP ညို့တို့ပါအဲ့လိုမျိုးတွေရှိတယ်အများဟိုရှိပါတယ်အောက်ဆီဂျင်ပေးတဲ့ဟိုဟာတွေကဒါပေမဲ့အခုနောက်ပိုင်းမှာဟိုစကစစီစစ်ကောင်စီဘက်ကမလုပ်လိုက်လဲဆိုတော့မျိုးနယ်နဲ့အလိုက်ဖွဲ့ပြီးစက်ရုံတွေမှာတန်းစီတဲ့ပုံစံလေးတွေဖြစ်လာတယ်ဟိုမှာဒီ9အောက်ဆီဂျင်မှာကျွန်တော်မိမိထားပါတော့ဟိုဘောကြောင်မြောင်းတို့တောင်ွေတို့ဘက်ကဘေးဆက်ရုံမှာပဲတန်းစီလို့ရမယ်ဘေးဆက်ရုံမှာတန်းစီလို့မရဘူးမျိုးနဲ့ထောက်တော့မျိုးနဲ့ရက်ွက်ကြီးအုပ်ချုပ်ရမှုထောက်ခံလာရင်လည်းတန်းစီခိုင်းတာလည်းရှိလာဟိုအောက်ဆီဂျင်လိုချင်နေဆိုရင်တော့မျိုးနဲ့အုပ်ချုပ်မှုရထောက်ခံလာရင်လည်းမှအောက်ဆီဂျင်တန်းစီလို့ရတော့မယ်ပုံစံဒီပေါ့အုပ်ချုပ်မှုတွေတို့အသက်ပြန်သွင်းနေတာပေါ့ဗျာမ
ဆိုတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ကိုအဲ့လိုအခက်ခဲတွေပေါ့နော်အရင်လိုမျိုးဟိုဒီအောက်ဆီဂျင်ပေးတဲ့နေရာမှာသွားတန်းစီနေရနေပြီးတော့အခုဆိုရင်ခွင့်ပြုချက်တွေယူမတော့ဘာလို့ဖြစ်လာတဲ့ခါကျတော့ဟိုအဲ့ဒါအဲ့ဒီအချိန်ကြီးရောလူအများစုကဘလို့ကြော်ွားနေကြလဲရှင
်လက်ရှိမှာတော့ဟိုလူကြီးကတော့တော်တော်ကြီးခက်ခက်ခဲခဲကိုဖြတ်တန်းနေရတယ်ဗျအောက်ဆီဂျင်အလုံးလုံးမရဘူးလို့တည်သွားတဲ့လူကြီးတွက်ကလည်းအရင်ထက်ကိုပိုများလာတယ်ဟိုမရဘူးဆိုတော့အရင်တော့ကလို့ကာကျူးကိုကာကျူးချိန်ကြောင်းဆိုတော့ဟိုကာကျူးမှာကျွန်တော်တို့ကဟိုလမ်းကိုသွားရင်သူတို့စစ်စစ်တွေရလာရလိုက်တဲ့အချိန်ကျရင်ကျမ်းမာကြီးတို့သွားရတယ်ဆိုတော့ခွင့်ပြုပေးပြီးမယ်အော်ဒီရေကလောလောဆယ်မှာအလုံးလုံးမရနိုင်ဘူး။ရနိုင်သေးဘူးဆိုတာလူကဟိုအမှန်ကန်ပြောဒီဆက်အာနာသိမ်းသွားတဲ့အချိန်မှာလူကဝင်ငွေရလည်းအရန်နေနေတယ်ပေါ့ဗျာ။ဟိုဝင်ငွေဟိုအချိုးတွေဆိုအလုံးလုံးပဲဥရလည်းများလာတော့အောက်ဆီဂျင်အိုးတွေမဝင်နိုင်တဲ့အခိုက်အတန့်လေးတွေရှိတယ်။ဒီအောက်ဆီဂျင်အိုးကိုဘတ်ရှာထားတာတွေနဲ့ကြတော့မတက်နိုင်ပဲဆုံးသေးဆုံးသွားတဲ့လူတွေလည်းရှိတယ်ဗျာ။
အဲ့တော့စစ်ကောင်စီဘက်ကဒီအောက်ဆီဂျင်ရောင်းတဲ့နေရာမှာသူတို့ကိုယ်တိုင်လည်းလာယူတာရှိတယ်လို့ဒီအခုဒီအောက်ဆီဂျင်ဝယ်ဖို့ဟိုတန်းစီစောင့်ဆိုင်နေတဲ့ဒီလူအုပ်တွေဒီအဲ့ဒီအတွက်ပေါ့နော်အာဒီအောက်ဆီဂျင်ရရှိရေးမှာအခုသူတို့စီမံဆောင်ရွက်နေရပေါ့နော်အောက်ဆီဂျင်စက်ရုံလို့တည်ထောင်နေတယ်အောက်ဆီဂျင်စက်ရုံတွေစောင့်နေတယ်ဆိုတာမျိုးတွေလည်းအဲတောင်ရှိသူတွေဘက်ကပြောထားတာဒီလည်းရှိတဲ့ခါကျတော့အဲ့လိုမျိုးအောက်ဆီဂျင်ရရှိရေးမှာသူတို့ဘက်ကစနစ်တကျနဲ့လူတွေလုံးလုံးလောက်လောက်ရရှိရေးလုပ်ပေးတဲ့အခြေအနေရောမရှိဘူးလားရှင
်။မရှိဘူးကျွန်တော်ဒီလောက်ဆိုလုံးဝမရှိဘူးစနစ်တကျနဲ့ဘာမှမရှိသူတို့ကစနစ်တကျနဲ့လုပ်တာဆိုလက်ရှိကျွန်တော်တွေ့တာဆိုရင်တော့ဟိုကလူတွေကအမှန်လို့ပြောရင်တည်တဲ့နှုန်းကဒီအပိုင်းမှာနည်းနည်းလေးပြန်လျော့လာတယ်ပေါ့လူတွေလည်းမရှိဟိုဒီမထွက်တဲ့လူကမထွက်နဲ့အဲ့လိုကိုယ်ကိုထိန်းသိမ်းနေပြီတည်တဲ့နှုန်းကဒီတရက်နဲ့ရမှာနည်းနည်းလေးလျော့လာတယ်ပေါ့ဟိုစစ်တပ်ဘက်ကတော့ဒီကလူတွေလူတို့လုပ်ပေးတယ်ဆိုတာတော့မရှိဘူးလက်ရှိကျွန်တော်ဒီလောက်ဆိုရင်တော့ဘာမှမရှိသေးဘူးဟိုတကြိုဆက်တွေတိုးလာတာလည်းရှိတယ်ဗျ။တကြိုဆက်တွေတိုးချဲ့ပြီးတရောက်ရောက်သုံးတော့တကြိုနိုင်မယ်ဆိုတော့တကြိုဆက်စောင့်နေတာလည်းရှိတယ်ဗ
ျ။ဟုတ်ကဲ့အဲ့တော့ဟိုအောက်ဆီဂျင်ကိုအခုကိုနိုင်တို့ရရှိရေပေါ့နော်ဆက်ပြီးတော့အခုကြိုးပမ်းနေတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်နေတဲ့အခြေအနေပေါ့နော်အဲ့ဒါကရောအရင်စပြီးတော့ဒီကုဆတ်မှုနှုန်းအရန်ကိုမြင့်လာတဲ့စပြီးမြင့်တက်လာတဲ့အချိန်နဲ့အခုဒီဂျွန်ပေါ့เนาะဂျွန်လလောက်ကစပြီးအခုဆိုရင်ဇူလိုင်လကုန်လာပြီဆိုတဲ့ခါကျတော့ဒီအောက်ဆီဂျင်လိုအပ်ချက်တွေကအာဘလို့ဖြစ်လာလဲရှင
်။အရင်ထပ်ပိုများလာတာမျိုးရှိတယ်ဗျ။ဟိုလူနေတော့မဲအခုလေဒီအင်တာဗျူးကျွန်တော်မဖြေခင်ကျွန်တော်ဖုန်းနေလာနေရတယ်အောက်ဆီဂျင်တွေလိုလို့ဆိုပြီးဟိုအရင်အတိုင်းပဲဘာမှဟိုကြောင်းလဲသွားတာတော့ကျွန်တော်တိတ်မရှိဘူး။အောက်ဆီဂျင်ကတော့လိုလာပဲသုံးနေလူပါလေသူကတော့အောက်ဆီဂျင်မရလို့သုံးနေတယ်လူပါလေဒီအတွက်နဲ့သုံးနေကြတာဘာမှတော့သူကပြောင်းလဲလာတာဆိုတော့မရှိဘူး။လူတွေကတော့လုံထားတယ်။ဟိုမိုဘိုင်းပလန်တွေတွင်းမှုတွေအောက်ဆီဂျင်တွေရဖို့တွေလုံထားရမယ်။ဒီဂျူတီတွေမှာပြဿနာခက်ခဲကြီးပါတယ်။တော်တော်များများရှိနေတဲ့အတွက်ဒီဘက်ကအောက်ဆီဂျင်ဆက်တရောအောက်ဆီဂျင်အိုးတွေရောကလုံလုံမရောက်လာသေးပါဘူးကြာ
။ဟုတ်ကဲ့။အဲ့တော့ဟိုစစ်ကောင်စီဘက်ကဒီအောက်ဆီဂျင်ဆက်ရုံကြီးစောင့်နေတယ်ဆိုတော့အခြေများရောလူတွေဘယ်လောက်ထိသိလဲရှင်။လူတွေဘယ်လောက်ထိဒီဟိုပါစစ်ကောင်စီဘက်ကအောက်ဆီဂျင်ရဖို့ပေါ့နော်။သူတို့လှုပ်ဆောင်နေတဲ့အပိုင်းရောလူအများစုကဘယ်လောက်ထိသိထားလဲရှင်။
ကျွန်တော်ဒီတော့ဟိုပြောရမယ်ဆိုတော့လူတွေအများစုကဒီစစ်ကောင်စီကလုံးနေတာတော့တိတ်ပြီးစိတ်မဝင်လာလာကြဘူးကြာဘာဖြစ်လို့လဲဆိုတော့သူတို့တကယ်လုံးနေတယ်ဒါကျွန်တော်တို့ပြည်သူတွေရှိရောက်မှာမဟုတ်တယ်ဆိုတော့သူတို့ဒီစစ်တဲ့အတိုင်းဝိုင်းနေစစ်မီတာစုနေစစ်စေးုံနေပဲရောက်မှာကြာကျွန်တော်ပြည်သူရှိပြီးတော့ဘာမှရောက်လာမှာမဟုတ်ဘူး
ဟိုကိုဗစ်လူနာတယောက်ကတကယ်တမ်းသူတို့ဖျားနာပြီဆိုလို့ရှိရင်သူတို့ကဟိုအနည်းဆုံး14ရက်လောက်ကြီးကြာတယ်နှစ်ပတ်လောက်ပေါ့နော်နှစ်ပတ်လောက်ကြီးကြာတော့ဒီအောက်ဆီဂျင်လိုအပ်ချက်ကကိုဟိုဘယ်လောက်ကြီးကြာလဲရှင
်ဟိုတဆိုးဆိုရင်နှစ်ရက်3ရက်ထိအောက်ဆီဂျင်ကိုရှာမရလို့ဒိုင်းကိုပြီးမောက်ပြီးနေပြီးတော့ဖြတ်နေရလဲနေတယ်ဒီကျွန်တော်တို့ကြုံဦးရဲ့အောက်ဆီဂျင်ဟိုကကျွန်တော်တို့ရှာခိုင်းတယ်ကျွန်တော်တို့ကဒီဘက်မှာရှာရကြဘလို့မှရှာမရဘူးတဆိုးကြကျွန်တော်ငားပြီးရငားပြီးတော့အိုက်အိမ်ကပြန်လူလာတဲ့အချိန်ပြန်တက်ပေးလိုက်ရတယ်အဲ့ကြတိဆိုးလို့လာတော့အောက်ဆီဂျင်အိုးမရပဲနှစ်ရက်လောက်ကြီးမောက်အိတ်နေရတယ်ဟို40လောက်ကြီးကြာသွားတော့မောက်အိတ်ပြီးတော့ဤဟိုဝင်လေဖက်လေးဆိုပြီးအခက်အခဲတွေနဲ့ဖြတ်တန်းနေရတဲ့လူနာတွေလည်းရှိတယ်ကြာအောက်ဆီဂျင်မရတဲ့အတွက
်တစ်ဖက်မှာလေဒီအောက်ဆီဂျင်အိုးတွေပေါ့နော်ဒီရောင်းချမှုမှာဒီအောက်ဆီဂျင်တွေဟိုဟာဖြန့်ဝေမှုမှာမတမာမှုတွေလောက်လာတယ်ဆိုပြီးတော့သတင်းတွေတက်လာတယ်ပေါ့နော်ဟိုမမှန်ကန်ကန်မလောက်တာကြီးတွေ့ရဆိုအဲ့ဒီအချိန်များတော့ဘယ်လောက်ကြီးဆိုးနေလဲရှင
်အဆိုးရယ်ကဘာလို့လဲဆိုအရင်တော့ဟို7သိန်းဝင်းကျင်7သိန်း15သိန်းတော့ဝင်းကျင်ရှိနေတဲ့ concentrator တစ်လုံးတော့အခုမှ3ဟို28သိန်းနဲ့သိန်း3ပဲနဲ့ရောင်းနေတဲ့ပုံတွေရှိတယ်။ဒါတကယ်လို့တကယ်ဟိုပြည်သူကျွန်တော်တို့ဒီဘက်ကျွန်တော်လူပြည်သူတွေအတွက်လိုအပ်တဲ့လိုအပ်ချက်ကိုလိုက်လုပ်ပေးနေတဲ့ပုံတွေတွေလည်းရှိတယ်လို့အမြင့်ကြီးစားနေတဲ့ပုံတွေတွေလည်းရှိတယ်။ဟို oxygen တအူးတော့မှအရင်တော့3လိမ့်သိန်းပဲတန်နေပေါ့အခုချိန်မှာကျွန်တော် concentrator 7သိန်းပေးဝင်နေရတယ်။ oxygen အိုးတွေကဟိုမရဘူးလားဆိုတော့လည်းရကြတယ်ဟိုတွင်းလို့ရတယ်ဗျာတဆုလမ်းကြောင်းလေးတွင်းနေကြတယ်တဆုပုံတယ်ဘလို့တွင်းလဲတော့ဟိုကျွန်တော်လည်းအတိကျွန်တော်လည်းပုံတယ်ဟုတ်တယ်ဗျအတိကြတော့မသိဒါပေမဲ့ဒီလိုတော့ရောင်းနေကြတယ်ရောင်းနေကြဒါပေမဲ့ဈေးတွေကအစမတန်ဈေးတွေဖြစ်နေတယ်ကွန်ဆန်ထရိတ်တာတော့အရင်ဗျာ5လီတာတအူးတော်ရားဒိတ်လောက်ပဲတန်တာဒီမှာရောင်းနေကြတာ15ဒိတ်နဲ့သိန်း20နဲ့5လီတာလေးရောင်းတကယ်တမ်းတော့ဒီ5လီတာ emergency လူနာအတွက်ဘလို့မှမလုံလောက်ဘူးဗျာဒါပေမဲ့သူတို့ရောင်းနေစီမှာဝင်နေကြတာပဲအစိုးကနားမလဲပဲကွန်ဆန်ထရိတ်တာလူနာတက်ရှင်ဖို့အတွက်ပြီးရောဆိုပြီးရောင်းနေကြတယ်ကျောင်းဟိုဝယ်လိုက်ကြတယ်ဗျာအဲ့မဲ့တကယ်ကြီးအသုံးဝင်လာတော့အဲ့ဖိုင်လိုက်တာတော့ဘာမှအသုံးမဝင်ဘူး။ဒါပေမဲ့အဲ့ဒါတွေကအဲ့လိုအခက်အခဲတွေပေါ့။တကယ်အရေးပေါ်လူနာတွေမှာထိရောက်မှုမရှိတာတွေပေါ့။ပုံတွေတွေပဲအမြဲကြီးစားပါရတယ်။တကယ်လူနာတွေမှာဒီဟာတက်ရောက်မှုရှိတာတော့မတက်ရောက်မှုရှိတယ်။ဘာလို့လဲဆိုတော့သူတို့ရဲ့အောက်ဆီဂျင်လေဗယ်နဲ့ဒီကဆက်ကထုတ်ဝေးနိုင်တဲ့အောက်ဆီဂျင်ပမာဏမကိုက်တော့ဘူး။အဲ့တော့အသုံးမဝင်ပဲဒီကန်းပြစ်လိုက်ရတဲ့ဆက်တွေအဲ့လိုဟိုတချို့ဆိုရင်အောက်ဆီဂျင်အိုးဈေးကြီးလို့လူသတ်မှုပါကျွန်တော်ဒီမှာကျွန်တော်ကြားခဲ့ရတယ်ပေါ့နော်။အဲ့လိုပြဿနာတွေရှိတယ်
ဟိုကိုနိုင်တို့ကြတော့အဲ့လိုအောက်ဆီဂျင်ကြီးကိုရိုင်းသွားတဲရတာလို့เนาะဟိုလူနာရီရှူကိုအရောက်လူနာရီအိမ်ကိုအရောက်ပို့ရတာလို့ဘာလို့ရှိတဲ့ခါကြတော့ဘာဖြစ်ပါဒီကိုဗစ်ပိုးရှိတဲ့လူတွေနဲ့ကိုကကြီးတွေ့နေရတဲ့ခါကြတော့ဒီယောဂအဲ့လိုကုသမှုအပိုင်းတွေကအန်ဒီယယ်ကိုမစိုးရိမ်ကြအောင်လားရှင
်စိုးရိမ်လားဆိုတော့စိုးတော့စိုးရိမ်နေပေါ့ဒါပေမဲ့သွားနေရတဲ့အပေါ်မှာလဲဒါကြီးကအမှန်ကုန်ပြောတကယ်လုံးနေပြီဆိုတော့ဒါကြီးကတိတ်စိုးရိမ်စိတ်မရှိတော့ဘူးသူတို့ရဲ့လိုအပ်ချက်သူတို့ရဲ့အပူကြီးသူတို့မျက်နှာတွေပေါ်မှာသူတို့ခက်ခဲနေတာတွေမြင်ရတဲ့အချိန်တော့ဒီရိုးရပူကကျွန်တော်တို့တိတ်ပြီးတက်ရောက်မှုမရှိတော့ဘူးသူတို့လိုရင်တော့ကျွန်တော်ပြေးရသွားတယ်အဓိကတော့ကျွန်တော်လက်စီရဲ့ mask ကိုအနေနဲ့တက်ထားတယ်ဟိုကျွန်တော်အနေနဲ့တော့ဟန်ကျစ်လေးဆောင်ပြီးလက်အိတ်ကိုဝတ်ထားတာပေါ့လက်အိတ်နဲ့လက်ကိုပြေးရပဲပြန်လာပါလားဆေးတယ်ပူကဥွေးပါတက်ဖို့ပြီးရင်လည်းတော့ဥကိုဆေးဖြန့်ပြီးတယ်ပြန်ယူလာရင်လည်းကျွန်တော်ဆေးတွေပြန်ဖြန့်ပြီးဟိုကိုယ်တော့လည်း safety တော့လုပ်ထားတယ်ဒါပေမဲ့အဲ့လိုပူကကြောက်လာဆိုတော့တိတ်တော့မကြောက်ဘူးဆိုတော့တိုင်းကတော့တိုင်းတာနဲ့ကူးဆိုကျွန်တော်လည်းအချိန်မီကူးဆက်နိုင်တယ်ကျွန်တော်သိထားလို့ပြော
အခုမြန်မာနိုင်ငံမှာဒီ COVID-19 ကာကွယ်ဆေးတွေထိုးပေးနေတာလည်းရှိနေတော့အဲ့တော့ကိုနိုင်တို့ကဒီကာကွယ်ဆေးထိုးတာတွေဘာတွေရောမလုပ်ကြဘူးလားရှင
်ဟောလုပ်ပေးဖို့ဟိုအစိုးရဒီဆေးအစကစစ်ကောင်စီဘက်ကနေဆိုတော့ကျွန်တော်တို့ထိုးပေးမယ်လို့တော့သူကကြေညာတာလို့ရှိတယ်ဒါပေမဲ့အဲ့နေရာတွေမှာတကယ်တမ်းထိုးပေးမထိုးပေးတော့မသိဘူးထိုးပေးမယ်ဆိုရင်ကျွန်တော်တို့ကအနေနဲ့များတယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုကျွန်တော်လှုပ်ရှားလှုပ်ထားတဲ့ဟိုလှုပ်ရှားနေတဲ့ပုံစံတွေမှာရောစီပွားလိုက်တဲ့ပုံစံမှာတို့နဲ့အဆင်မပြေဘောတော့မတိုက်ဆိုင်တာတွေရှိရဲ့အဲ့ဒီပုံမှာတို့ကတော့ထိုးပြီးလေထားတဲ့ကျွန်တော်အသက်ကျွန်တော်လက်ရှိလုံးလုံးကြီးတို့ကအဆင်မပြေတာတွေရှိတယ်ဒါပေမဲ့လက်ရှိတော်တော်များလူတွေတော်တော်များကိုယ့်ဘက်ကိုဝယ်ထိုးနေကြတယ်ဝယ်ထိုးနေတဲ့အချိန်မှာတော့တချို့စီးကြီးကပုံမှန်ပုံမှန်ပေါ်သေးတဲ့ဟိုမှာ၃လ၄စာလောက်များနေတာတွေရှိတယ်တချို့ဆိုရင်၂သိန်း၃သိန်းတန်တဲ့စီးကြီးကလက်ရှိဒီနေ့အချိန်တွေမှာပေါ့နော်တိန်160 180ဒီပေါ့နေတဲ့စီးကြီးတွေတည်ရှိတယ်အဲ့တော့ကျွန်တော်တို့ကတော့ထိုးဖို့အတွက်တော့မရှင်းတော့လက်ရှိကိုယ်ကောင်းဝေးပြီးပဲနေနေကြရတယ
်ကိုနိုင်ဒီအဖွားကလည်း COVID-19 တန်တရားနဲ့ပဲပေါ့နော်ဟိုဆုံးသွားတယ်လို့ပြောရမှာပေါ့နော်အေးလွန်ခဲ့တဲ့ရက်ပိုင်းကပဲဆုံးသွားဆိုတော့ကျမတို့လည်းမိသားစုတွေနဲ့ထပ်တူစိတ်မကောင်းဖြစ်ရပါတယ်ဆိုတော့အဲ့ဒီခွာဆုံးသွားတဲ့ရုံကဒီနိုင်ရေးကိစ္စတွေရောဆောင်ရွက်ရတာတွေခံစားလိုက်ရတဲ့အနေအထားတွေရောပြောပြပါအောင်ရှင
်။အတန်ဆုံးပြောရင်ကျွန်တော်ပါသူကလူကြီးယောဂအခန်းရှိနေကြလူကြီးယောဂနဲ့သူကစီကျိုးတွေသွေးတို့တွေရှိရတယ်။တကယ်လို့ကကျွန်တော်စီယုံမီပါရီလွယ်လွယ်ကူကူတက်လို့ရတယ်ကျွန်တော်ခေါ်လို့ကျွန်တော်ဆုံးရှုံးတော့မဟုတ်ဘူးပေါ့။ဒါပေမဲ့အခုအချိန်မှာသူကစီယုံတွေအားလုံးကလည်းတက်လို့မရဘူး။ သူကတော့နောက်ဆုံးကျွန်တော်ဘလောက်ထိအခက်ကျွန်တော်အခက်ခဲရှိခဲ့ဘာအခက်ခဲရှိခဲ့နောက်ဆုံးကျွန်တော်ဘာဆုံးသွားပြီးတဲ့အချိန်မှာကျွန်တော်ဘေးဆရာဝန်မှ death certificate ကျွန်တော်ရေးပေးဖို့တော့ confirm လုပ်ပေးဖို့အတွက်ကျွန်တော်ဆရာဝန်ခေါ်လို့မရဘူးအဲ့အခက်ခဲရှိခဲ့တော်တော်ကြီးကိုကျွန်တော်ပတ်ရှာပြီးတော့မှနောက်ဆုံး viber နဲ့ပေါ့နော် video call ခေါ်ပြီး death certificate ထုတ်ခဲ့ရဟို death certificate မထွက်ဒီဆရာဝန်ကတည်ဆုံးကြောင်းထွက်ခဲ့တာမင်းကျွန်တော်ကဒီဘက်ကစီစဉ်ရထွက်လာမှာမဟုတ်ဘူးလေသူကမေးချလို့ရမှာမဟုတ်ဘူးဆိုတော့ဒီဟာအဓိက main လို့အဲ့ဒါကြီးတော်ရှာ
ဒီကျမကြီးဝန်ထမ်းနေဖြစ်တဲ့ဒီဆရာဝန်နေနဲ့အဲ့လိုဟိုတွေ့ဆုံနိုင်ဖို့ဒီဆရာဝန်နေကိုခေါ်ဖို့ကလူတော်တော်များများမှာတော်တော်လေးအခက်ခဲဖြစ်နေကြတယ်ပေါ့လေဒါဆရာဝန်နေကိုယ်တိုင်အခုသတင်းတွေကလည်းဒီ CDN ဝင်ထားလို့ဆရာဝန်နေကိုဖမ်းဆီးနေရတယ်ဆိုတဲ့သတင်းတွေကလည်းရှိနေတယ်တစ်ဖက်မှာလည်းစစ်ကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကလည်းဒါဆရာဝန်နေရဲ့လှုပ်ဆောင်ချက်တွေကိုသူတို့ကဟိုပံ့ပိုးပါတယ်ပေါ့နော်ဆရာဝန်နေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ပါလို့ပြောနေတဲ့ပိုင်းတွေရှိရဲဒါပေမဲ့အခုလိုလူထုအနေနဲ့ပေါ့နော်ကိုနိုင်တို့ဒီပြည်သူအများစုကတော့ဒီဆရာဝန်နေအခုရင်ဆိုင်နေရတဲ့အနေအထားပေါ့နော်အခုလိုကိုယ်တိုင်လည်းအခွက်အခဲကြုံရတဲ့အနေအထားဒီပေါ်မှာရောဘယ်လိုမြင်ကြလဲ
ကျွန်တော်ဆရာဝန်နေတို့အဖြစ်မမြင်ပါဘူးဗျဘာလို့လဲဆိုတော့သူတို့မှလည်းသူတို့အခက်ခဲရှိတယ်ဒါအဓိကဒီစစ်ကောင်စီကလာလိုင်းမဖောင်းဘူးဆရာဝန်တွေအားလုံးကလည်းစီစီယာမလုပ်ဘဲဒီတိဆောက်ကိုသူတို့လုပ်ပြီးမှာဘူးဒါသူတို့မှလည်းသူတို့အတက်အနေရရှိတယ်သူတို့မိသားစုရှိတယ်ဒါပေမဲ့သူတို့လည်းတက်နိုင်တဲ့ဘက်တော့သူတို့အားလုံးပူပေးနေတယ်ဒါအဲ့ဒီအတွက်ကြောင့်ကျွန်တော်ဆရာဝန်တွေတော့အပြစ်မမြင်ဘူးသူတို့လည်းလက်ရှိမှာတော်တော်ကြီးကိုလုံယူနေတယ်လုံလဲလုံပြီးနေတယ်သူမျက်မြင်နေပဲပေါ့နော်အဲ့လာပြီးလို့ရရင်လည်းသူတို့ရားတဲ့အနေနဲ့သူဓာပြီးတယ်ဒါပေမဲ့သူတို့မှလည်းဒီကျမကြီးအကဟို safety တွေအတွက်လည်းအခက်အခဲရှိတယ်ဒီစစ်ကောင်စီကဖမ်းမှစီးမှာကိုလည်းကြောက်ရတာရှိတယ်အဲ့ဒီအတွက်ကြောင့်သူတို့မလုပ်ပြီးရတော့ကျွန်တော်တို့ကတော့သူတို့ဘက်ကိုကျွန်တော်နားလေပြီးနိုင်တယ်အဓိကတော့ဒါဒီစစ်ကောင်စီကြောင့်ဆရာဝန်တွေကဒါတွေမကူညီနေတဲ့ဒါလို့ပဲကျွန်တော်မြင်တယ
်ဒါကတော့ရန်ကုန်မြို့မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်ရရှိရေးလိုက်လံဆောင်ရွက်ကူညီဆောင်ရွက်ပေးနေတဲ့ကိုနိုင်ပဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ကိုနိုင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်ကလည်း VOE ရဲ့အားကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါကျွန်တော်ကလည်း VOE
စနေညဇကဝိုင်းဆွေနွေကန်းကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့တည်င်းအချင်းချုပ်ကိုမတ်သိင်ကြီးထိုက်ကပြောပြပေးမှာပါအ
မေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့တောင်အာရှနိုင်ငံတွေကတာဝန်ရှိသူတွေနဲ့မြန်မာအရေးအပါဝင်ဒေတာရင်းကိစ္စတွေကိုလာမဲ့တည်င်းပတ်တစ်ခုလုံးအွန်လိုင်းကနေတွေ့ဆုံဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတို့ကစနေနေ့မှာပြောပါတယ်အမေရိကန်နိုင်ငံဆိုင်ဝန်ကြီးဘလင်ကင်တက်မဲ့အွန်လိုင်းအစည်းအဝေးတွေအတွင်းမှာမြန်မာစစ်တပ်ရဲ့ကိုယ်စားလှယ်တွေလည်းပါဝင်လာမှာဖြစ်ပေမဲ့စစ်ကောင်စီရဲ့တာဝန်ရှိသူတွေကိုအသိအမှတ်ပြုရာချက်စစ်ကောင်စီကိုသတင်းစကားပေးဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဌာနတာဝန်ရှိသူကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအိုလံပစ်အားကစားပွဲတော်တွေကျင်းပနေချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေစံချိန်တင်များပြလာကြောင်းတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ် 4,058 ဦးရှိပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရသူအသစ် 4,000 အထက်ကိုပထမဆုံးအကြိမ်ရောက်ရှိလာတာလို့မြို့တော်အုပ်ချုပ်ရေးအဖွဲ့ကဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေဆုတ်ခွာနေချိန်မှာပဲတာလီဘန်တပုန်တွေနဲ့အစိုးရတပ်တွေကြားအဓိကကြတဲ့မြို့ကြီးတချို့မှာတိုက်ပွဲတွေဖြစ်နေပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မိုင်းပြည်နယ်ရဲ့မြို့တော်လက်ရှ်ကာကာမှာလည်းစနေနေ့ကတာလီဘန်တွေရဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမြို့ရင်းကနေရာတချို့မှာပစ်ခတ်မှုတွေဆက်ရှိနေသေးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမတ်သိင်ကြီးတိုက်ပြောပြသွားတာပါ။ဒီကနေ့မနေ့တော့အစီအစဉ်ထုတ်လို့ရေးမှုကကိုခမောင်စိုးမင်းဖြစ်ပါတယ်။အတံပိုင်းနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Zeenat Abdel Rahman တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတို့ကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးရောဂါကနေရောအခြား BND ရဲ့အမျိုးမျိုးကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of